Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နေ့တင်ညာချမ်းဖြစ်ကြပါစေသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစီရဲ့2020ခုနှစ်ဇန်နဝါရီလတရက်ဗုဒ္ဓဟူးနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ19530နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်တော့အခုညပိုင်းစီစဉ်တွေတာယူပေးဆက်သွားပါမယ်။သောတာဆင်တွေအတွက်အေးချမ်းပျော်ရွှင်စရာနှစ်သစ်ဖြစ်ပါစေရှင်။ကျွန်မကတော့ဆုမြတ်မမ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးမဟာဗျူဟာမြောက်လက်နက်သစ်တမျိုးကိုမကြာခင်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်။တောမီးတွေလောင်းနေတဲ့ဩစတြေးလျနိုင်ငံကနယူးဆောက်သ်ဝေးလ်နဲ့ဗစ်တိုးရီးယားပြည်နယ်တွေမှာနောက်ထပ်သေဆုံးသူ9ယောက်ထပ်မလဲရှိနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကြေညာပေးပါမယ်ရှင်။ကောင်းပါပြီ။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ညီနောင်၃ဖွဲ့တို့နလတာအပြစ်ခံရက်ဆက်လိုက်တဲ့သတင်းမှကြားမှာကတော့
ထမင်းပြင်းနေမှာနေရာကြီးအတွက်ပိုပြီးကောင်းမွန်တဲ့နေရာတွေကိုဦးတည်သွားနိုင်တယ်ဆိုတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကျွန်တော်
တက်မတော်သတင်းမှပြန်ကြားရေးအတွင်ရေးမှုဘုံမှုချုပ်ဇော်မင်းထွန်းတင်ပြတော်တာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ရခိုင်တပ်ဖွဲ့အေအေကဖမ်းသွားတဲ့ရင်းမောင်း16ဦးဒီကနေ့ပဲပြန်လည်လာတဲ့သတင်းနဲ့2020ခုနှစ်အတွက်ဘာသာရေးကောင်းဆောင်တို့ရဲ့နေတကူစုမွန်တောင်းစကားတွေကိုလည်းထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့ရခိုင်ပြည်နယ်ငင်းကြိုင်းရင်ဘသူဆေးဆက်ပေးမလဲဆိုတဲ့ကောင်းစင်နဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်လူလူနဲ့ကြံပါရေးကနအားကစားသတင်းလွှာစားတဲ့အစီအစဉ်တွေကိုလည်းနားဆင်ကြမှာပါခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးမဟာဗျူဟာမြောက်လက်နက်တစ်တမျိုးကိုမကြခင်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်သူသဘောနဲ့သူနျူကလ িয়ার နဲ့တာဝေးတုံးစမ်းသပ်ပြစ်လွတ်မှုတွေရပ်ထားတာကိုအဆုံးသတ်တော့မယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကကြေညာခဲ့ပြီးနျူကလ িয়ার ကိစ္စဆွေးနွေးဖို့အတွက်အမေရိကန်ဘက်ကသဘောထားမပြော့ပြောင်းမှုဆိုရင်ထိတ်လန့်တုံ့လောက်သွားစေမဲ့တုံ့ပြန်မှုရင်ဆိုင်ရမယ်လို့လည်းချင်းချောက်ခဲ့ပါတယ်ဘလို့ဆောင်ရွက်မှုလုပ်မှလဲဆိုတာကိုတော့သူကရှင်းရှင်းမပြောပါဘူးအမေရိကန်ဘက်ကတောင်ကိုရီးယားနဲ့စစ်ရေးလေ့ကျင့်မှုတွေဆက်လုပ်နေမဲ့တောင်ကိုရီးယားကိုခင်မီလက်နက်တွေဆက်ရောင်းနေမဲ့ဆိုရင်သူ့အနေနဲ့နျူကလ িয়ার နဲ့ဒုံးစမ်းသပ်မှုတွေကိုရပ်ထားစရာအကြောင်းမရှိဘူးလို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကပြောကြားခဲ့တယ်လို့အစိုးရပိုင်း KCNA သတင်းကထုတ်ပြန်ခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကင်ဂျွန်အန်ရဲ့ချိန်ချောက်မှုတွေကိုသိအရေးမပါဘူးလို့လှုပ်ပြီးသူနဲ့ကင်မြတ်ဆက်ဆံရေးဟာအင်မတန်ကောင်းမွန်နေစေပဲလို့အင်္ဂါနေ့ညတုန်းကပြောကြားခဲ့ပါတယ်
ဩစတြေးလျတော်မီကြောင့်လူခုနှစ်ဦးတက်မနဲ့တည်ဆုံကြောင်းနိုင်ငံတကာသတင်းတွေမှာဖော်ပြကြပါရတယ်။ဩစတြေးလျအာဏာပိုင်တွေကတော့အရှိတောင်ပိုင်းကန်ယူရန်ဒေသကဒီမီးကြောင်းလူ၃ဦးတည်ဆုံကြောင်းဒီကနေ့မှာအတိအပြီးပြောကြားပြီးတော့စတုဒ္ဒမြတစ်ယောက်ကတော့ပျောက်ဆုံးနေတယ်လို့ဆိုရတယ်။ New South Wales ပြည်နယ်ကနေရာပေါင်း100ကျော်မှာတော်မီလောင်ကျနေတာဖြစ်ပြီးဒီမီးကကူညီကယ်ဆယ်ရေးတွေအတွက်လည်းအန္တရာယ်ရှိနေကြောင်းပြောပါရတယ်။ကားတွေလေးမြန်နေသွားလို့မရတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ထွက်လာလို့လည်းမရသလိုကယ်ဆယ်ရေးသမားတွေလည်းသွားရောက်လို့မရကြောင်း New South Wales မီးသတ်ကော်မရှင်နာမင်းကြီး Shane Fitzsimmons ကပြောပါတယ်ပြည်နယ်ဝန်ကြီးချုပ် Gladys ကလည်းဒီတော်မီကြောင်းအဆက်အသွယ်ပြတ်တောက်နေတဲ့ဒေသတွေနဲ့အဆက်အသွယ်ပြန်ရအောင်ကြိုးပမ်းနေပြီးလာမယ့်သတင်းပတ်ကုန်မှာအခြေအနေတွေပြန်ဆိုးရွားနိုင်ကြောင်းလည်းသူကသတိပေးပါတယ်စံချိန်တင်လောက်တဲ့အပူချိန်နဲ့လေကြောင်းဒီ New South Wales နဲ့Queensland ပြည်နယ်မှာစက်တင်ဘာလကလေးကတော်မီလောင်ချမ်းခဲ့တာပါဒီမီးကြောင့်အင်ဂျီပေါင်း1000ကျော်မီးလောင်ချမ်းခဲ့ပါတယ
်။အီရတ်နိုင်ငံဘက်ကမြို့တော်မှာရှိတဲ့အမေရိကန်တန်ရုံးဝင်းအဖြစ်မှာဒုတိယနေ့အဖြစ်ဆက်ပြီးဆူဝေးဆန္ဒပြနေကြသူတွေကိုအမေရိကန်တပ်တွေကဒီကနေ့ပုတ်ထူးနေမှာမျက်ရည်ရိုပုံးနဲ့တုံးပြီးတော့လူစုခွဲခဲ့ရပါတယ်။အီရတ်အစိုးရလိုလာတဲ့ဆန္ဒပြသူဒါဇင်နဲ့ချီဟာတန်ရုံးဂိတ်အဖြစ်မှာညာလုံးပေါက်စခန်းချဆန္ဒပြခဲ့ကြတာပါ။အင်္ဂါနေ့တုန်းကဆန္ဒပြသူတွေဟာတန်ရုံးပရဝင်းအပြင်စည်းကိုကျော်ပြီးတော့အဲဂျူနီယာအထိဝင်ရောက်ဖြက်စီးမှန်တွေကိုရိုက်ခွဲခဲ့ကြပါတယ်။ပုတ်ထူးနေ့အခုလာတဲ့အချိန်မှာတော့နောက်ထပ်ဆန္ဒပြသူတွေရောက်လာပြီးအဲဂျူအစအဦးခေါင်းမိုးကိုမီးရှို့ခဲ့ကြပြီးတဲ့နောက်မှာတန်ယုံလုံကျုံရဲ့တာဝန်ယူထားတဲ့ American Marine တပ်ဖွဲ့တွေကမျက်ရည်ရိုပုံးတွေပစ်ပေါက်လူစုခွဲခဲ့ကြပါတယ်။တန်ယုံတဲ့ဝင်တဲ့ဒုတိယဂိတ်တကားကိုလည်းဆန္ဒပြသူတွေနီးလောင်ပုံးတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။တန်ယုံပင်မအစအဦးကြီးမှာတော့ American စစ်တပ်တွေလုံကျုံရဲ့အသင့်အနေထားနဲ့ရှိနေကြပါတယ်။အမေရိကန်တန်ယုံလုံချုံရေးကိုအားဖြည့်ဖို့ကူဝိတ်မှာတပ်ဆွဲထားတဲ့ Marine Guard တပ်သားတရာကိုချက်ချင်းဆေးလွှတ်ခဲ့ပါတယ်။အမေရိကန်တန်ယုံဝန်ထမ်းအားလုံးလုံချုံစွာရှိနေပြီးတော့ဘေးကင်းရာပြောင်းဖို့အစီအစဉ်မရှိသေးဘူးလို့နိုင်ငံခြားရေးဌာနကပြောကြားပါတယ်။တန်ယုံတိုက်ခိုက်မှုအပေါ်သမ္မတဒေါ်နယ်ထရမ့်ကအီရန်နိုင်ငံကိုအပြစ်တင်ပါတယ်။ New Carolina Binegani, American City, Konya Nazego, Shit Levango, Sino Melo, Kagway, Winji Mark Espagale, Chinagare, Tisamana Sakoya Nirunga, Iraq, Syria, Nanganida, Machine, Iran Soya, George Hanok, and Big Harry Pidu Sit, Pismadri, Apo, America.
ဒီညကဒီတာလီဘန်တွေရဲ့တိုက်ခိုက်မှုတစ်ခုအတွင်းအစိုးရလိုလားတဲ့တပ်ဖွဲ့ဝင်၂၈ယောက်တည်းမနေ့တည်ဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခွန်ဒက်စ်နေရေကဒက်ရှ်အာတီခရိုင်မှာရှိတဲ့လူမျိုးရေးကင်းစကန်တစ်ခုအပေါ်အကြီးအကျယ်တိုက်ခိုက်ခံမှုတွေအတွင်းအစိုးရတပ်ဖွဲ့ဝင်၃၀ယောက်သေဆုံးခဲ့တယ်ဆိုတာကိုအမည်မဖော်လို့တဲ့တာဝန်ရှိသူတစ်ယောက်ကဗီအိုကိုပြောပါတယ် န်တို့ဆွေးနွေးမှုတွေမှာတိုက်ခိုက်မှုတွေလျှော့ချဖို့အမေရိကန်ဘက်ကတောင်းဆိုထားပေမဲ့အပြစ်ခတ်ရစဲမှုရွေချက်မရှိဘူးလို့တာလီဘန်တို့ကတနင်္လာနေ့ကပြောကြားထားပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 7183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဟိုဒူးနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြည့်ညပေးနေပါတယ်။ဟောင်ကောင်မှာတစ်ဆန်းတရက်နေတိုင်းပြုလုပ်နေကြအစိုးရစတင်ဆန္ဒပြပွဲခြိတက်ပွဲတွေမှာရဲတွေကမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ထောင်တောင်းချီတဲ့ဆန္ဒပြသူတွေထဲမှာကလေးငယ်တွေနဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်။ဒီမိုကရေစီအခွင့်အရေးတွေပို့ပေးဖို့တောင်းဆိုခြိတက်ဆန္ဒပြပွဲတွေကအစပိုင်းငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ဝမ်ချိုင်းရက်ွက်အရာမှာရဲတွေကမျက်ရည်ယိုပုံးတွေတုံးလူစုခွဲခဲ့လို့အခြေအနေတွေတင်ပါခဲ့ပါတယ်။ဆန္ဒပြသူတချို့ကမိလောင်ပုံးတွေနဲ့ရဲတွေကိုပြန်လည်ပြစ်ခတ်ခဲ့ပါတယ်။နှစ်ဆန်းတရက်နေ့ရောက်တိုင်းပြည်သူဆန္ဒထုတ်ဖော်တဲ့အနေနဲ့ဟောင်ကောင်မှာချီတဲ့ဆန္ဒပြကြလေးရှိပေမဲ့ဒီကနေ့ဆန္ဒပြပွဲမှာတော့ပါဝင်ဆန္ဒပြသူတွေပိုများပါတယ်။နှစ်သက်ကူအကျိုးညဆန္ဒပြပွဲတွေမှာလည်းဆန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးတွေငရုတ်ကောင်းရည်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဟောင်ကောင်ပေါ်တရုတ်ပြည်မှာကြီးအစိုးရရဲ့လွှမ်းမိုးမှုပိုများလာနေတယ်လို့ဆိုပြီးဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေဟာလွန်ခဲ့တဲ့6လတွေကအချိန်ပိုမြင့်လာခဲ့တာဖြစ်ပါတယ်။ဟောင်ကောင်အစိုးရအကြီးအကဲအုပ်ချုပ်ရေးမှူးကယ်ရီလမ်းမြေနှစ်သက်ကူမိန်ကွန်းနဲ့မှဟောင်ကောင်ကျွန်းမှာပြန်လည်တင့်မြတ်ရေးကိုမျှော်လင့်တယ်လို့ပြောကြားထားပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့နှစ်သက်မှာဟောင်ကောင်တည်ငြိမ်ဖို့နဲ့ပြည်မာကြီးနဲ့ဟန်ချက်ညီညီရှိဖို့မျှော်လင့်တယ်လို့နှစ်သက်ကူတင်စကားထဲမှာပြောကြားခဲ့ပါတယ်
။အိန္ဒိယမြောက်ပိုင်းဂျမ္မူနဲ့ကက်ရှမီးယားဒေသတွေမှာဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းအိန္ဒိယတပ်ဖွဲ့ဝင်နှစ်ဦးကြာဆုံးသွားပါတယ်။အဲဒီဒေသကပုံကန်ထားကြွသူတွေကိုနှိမ့်နှင်းနဲ့ဆစ်စီအတွင်းအိန္ဒိယအစိုးရတပ်နဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားတာမှာအခုလိုသေဆုံးသွားတာပါ1989ခုနှစ်တွေကလေးကကက်ရှမီးယားဒေသဟန်အိန္ဒိယကခွဲထုတ်ဖို့ကြိုးပမ်းနေတာဆယ်စုနှစ်တည်းချီကြာမြင့်ခဲ့ပြီဖြစ်ပြီးဒီမတိုင်ခင်နှစ်ပိုင်းတွေအတွင်းမှာတော့ဒီလှုပ်ရှားမှုတွေအရှင်ရော့ကျသွားပါတယ်ဒါပေမဲ့တိကျလွတ်လပ်တဲ့နိုင်ငံဖြစ်သူတို့ကရပ်တည်ဖို့ဆက်တောင်းဆိုနေပြီးလက်နက်ကင်တိုက်ပွဲဝင်နေသူရာဂဏန်းတချို့ရှိနေပါသေးတယ်
ကဘာမြေကြီးငြိမ်းချမ်းစေဖို့ပေါ်ရဟမင်းကြီးဖရန်စစ်ကနှစ်သက်ကူးနေ့မှာဆူတောင်းပေးခဲ့ပါတယ်။ကဘာငြိမ်းချမ်းရေးနေ့အဖြစ်ကက်သလစ်အသင်းတော်ကသတ်မှတ်ထားတဲ့ဒီကနေ့မှာစိန့်ပီတာရှင်ပြည်မှာပေါ်ရဟမင်းကြီးမင်ကွန်းပြောခဲ့တာမှာငြိမ်းချမ်းရေးဟာမျှော်လင့်ခြင်းလမ်းတစ်ခုဖြစ်ကြောင်းနဲ့ဒီငြိမ်းချမ်းရေးလမ်းပေါ်ကနေဆွေးနွေးအပြေရှားမှုပြန်လည်တင်ပြမှုနဲ့ပြောင်းလဲမှုတွေဖြစ်ပေါ်စေတယ်လို့ပြောကြားခဲ့ပါတယ်။ဘုတ်ဟူးနေ့အစောပိုင်းလုံးကလည်းစိန့်ပီတာစ်ဘက်ဆလစ်ကမှာပြုလုပ်တဲ့နှစ်သက်ကူးနေ့ဝတ်ပြုဆုတောင်းပွဲမှာအမျိုးသမီးတွေအပေါ်အကြမ်းဖက်တာဟာဖျားသခင်ရဲ့အလိုတော်ကိုဆန့်ကျင်ရာရောက်တယ်လို့ပေါ်ရဟမင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။နှစ်သက်မှာပုံမကောင်းမွန်တဲ့ကဘာကြီးဖြစ်စေခြင်းနဲ့ဆိုရင်အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုလေးစားဆက်ဆံဖို့လိုအပ်တယ်လို့ပြောခဲ့တဲ့အပြင်ဆုံးဖြတ်ချက်တွေချတဲ့နေရာမှာအမျိုးသမီးတွေကိုပါဝင်စေတာကပိုပြီးငြိမ်းချမ်းညီညွတ်စေရေးရဲ့အဓိကတောချက်ဖြစ်တယ်လို့ထည့်သွင်းပြောကြားသွားပါတယ်။နှစ်သက်ကူအကျိုးညာတော့ကတော့စိန့်ပီတာရှင်ပြည်မှာဆူတောင်းနှုတ်ဆက်သူတွေကိုစုတ်ဆက်နေစဉ်မှာအမျိုးသမီးတယောက်ကသူ့ရဲ့လက်ကိုအတင်းလှမ်းဆွဲခဲ့လို့ပေါ်ရဟမင်းကြီးအတော်ကိုဒေါသထွက်ခဲ့ပုံရပါတယ်။
လက်လန်းဆွဲခံရလို့လဲကြမလို့ဖြစ်သွားတဲ့ပေါ်ရဟန်းမင်းကြီးရဲ့လက်ကိုအဲ့ဒီအမျိုးသမီးကဆက်ဆွဲထားပြီးတော့တခုခုပြောခဲ့တာကြောင့်ပေါ်ရဟန်းမင်းကြီးကအဲ့ဒီအမျိုးသမီးလက်ကဝတ်ကိုသူ့လက်နဲ့ပုတ်ချခဲ့ရပါတယ်။ဒီလိုလုံးမိခဲ့တာကိုလည်းပေါ်ရဟန်းမင်းကြီးကဒီကနေ့ပြန်တောင်းပန်ခဲ့ပါတယ်။ချစ်ချင်းမြတ်တာကစိတ်ရှည်တီးခံခြင်းကိုဖြစ်စေကြောင်းနဲ့လူတွေမှာတီးခံစိတ်ပျောက်တဲ့အချိန်တွေမကြာခဏဖြစ်တတ်တယ်ဆိုတာသူ့ရဲ့လောက်ရကတသက်ဖြစ်ကြောင်းပေါ်ရဟန်းမင်းကြီးကပြောပြီးတော့နမူနာကောင်းမဟုတ်တဲ့သူ့လောက်ရအတွက်တောင်းပန်တယ်လို့ပြောကြခဲ့ပါတယ်။
တခြားသူတွေအလွယ်တကူခိုးယူနိုင်တဲ့ password စကားဝတ်တွေကိုအချက်လက်ကောက်ယူတဲ့ Splash Data Company ကနေပြီးတော့ဒီ2019ခုနှစ်အတွင်းလူတွေအလွယ်တကူအသုံးများတဲ့ password တွေစာရင်းကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီဒီနှစ်အတွက်ဒီလူတွေအသုံးများတဲ့အလွယ်ကူဆုံး password ကတော့123456ပါ။မနစ်ကလည်းဒီ password ကိုလူတွေအသုံးများတယ်လို့ဆိုရတဲ့အဲ့လိုပါပဲတခြားအသုံးများတဲ့ password 25ခုထဲမှာ I love you admin နဲ့ welcome sorry လေးပါဝင်ပါတယ်။ပြင်ပကိုပေါက်ကြားလာတဲ့ password 5တန်းကိုအခြေခံပြီးတော့အခုလိုတွက်ချက်ထားတာပါကွန်ပျူတာအသုံးပြုသူ10ရာခိုင်နှုန်းဟာအဆိုးရွားဆုံးခိုးယူလို့ဒီအလွယ်ဆုံး password 25ခုတည်းကတစ်ခုကိုအသုံးပြုကြလိမ့်ရှိပြီးအဲ့ဒီထဲက3ရာခိုင်နှုန်းကတော့ခိုးယူရအလွယ်ဆုံး password 123456ကိုအသုံးပြုတာပါအကောင့်ကိုခိုးယူခြင်းသူတွေအလွယ်တကူ command ရိုက်ကူးလိမ့်ရှိတဲ့ password တွေထဲမှာကွန်ပျူတာ keyboard ကိုဘယ်လက်နဲ့ရိုက်ကူးရမှာအလွယ်တကူရိုက်လို့ရတဲ့QWERTY 1-3-5-6-1-3-5-6-1-3-5-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1-1- မကမှာတုံးထားပြီဆိုရင်တော့ကို့အကောင့်ကိုသူများအလွယ်တကူခိုးယူနိုင်ဖို့များပါတယ်ခင်ဗျာ
ပထိုးနေ့ညပိုင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုမဆူမြမွန်နဲ့ကွန်အောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မြန်းလား burmese.voanews.com မှာဖန်ယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆက်မြန်းလား VOA Burmese News မှာလည်းထုတ်လင်းနေတဲ့အချိန်နဲ့တပြိုင်တည်းတိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်။တမရော်နဲ့စီရီတင်းမာနေတဲ့တန်ရင်နာနှစ်နိုင်ငံအဖွဲ့၃ဖွဲ့ကနလတာတစ်ဖက်သက်အပြစ်ခတ်ရက်ဆဲလိုက်ကြောင်းဒီကနေ့2020ပြည့်နှစ်တင်မှာပဲကြေညာလိုက်ပါတယ်။မြန်မာတမရော်ဖက်ကတော့ကြေညာချက်အပေါ်သတိထားကြိုဆိုခဲ့တာပါ။အပြစ်ဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့ညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ကိုကတပ်ဖွဲ့ MNDAA ၊ရခိုင်လက်နက်ကင်ဖွဲ့ AA တမ်းပလောင်တပ်ဖွဲ့ DNL တို့ကနလတာတဖက်တပ်ပြည့်ရဆဲမယ်လို့တမ်းပလောင်တပ်ဖွဲ့ DNL ပြန်ကြားရေးတာဝန်ခံဘူမူသာအကျော်ကခုလိုပြောပါတယ
်ဒီမဒီရှိဆဲဒီနောက်မဆဲမှာတိုက်ပွဲတွေဖြစ်သွားအောင်ဒီမဒီဘာလို့ဖြစ်လဲလို့လက်မရန်ထိုးနေမှုတော့ဒီလူတွေရင်းချင်ကြီးကစားနေကြတဲ့ကျွန်တော်ဒီကျွန်တော်ဦးချင်းလမ်းပေါ်ကနေလာတော့ပေါ်တယ်ဒီကမှုဒီကောင်ကြီးကျွန်တော်ရမ်းမယ်လို့ဖြစ်ဖြစ်ပြတာဖြစ်တယ်
ညီနောင်မဟာမိတ်တုံးပွဲဟာ2019ခုနှစ်စက်တင်ဘာ9ရက်ကနေအောက်တိုဘာလ10ရက်နေ့ထိတလကြာပရမကျင်းအပြည့်ရကျင်းပခဲ့ပြီးဒုတိယကျင်းနေနဲ့ကတော့စက်တင်ဘာ20ရက်နေ့ကနေဒီဇင်ဘာလထိထပ်မံ2မြစ်ကျင်းပခဲ့ပါတယ်။အခုဒီချိန်မှာဒီလကနေဖေဖော်ဝါရီလကုန်ထိတပတ်ထအပြည့်ရဆိုင်ကြောင်းတတိယကျင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ညီနောင်မဟာမိတ်တုံးပွဲရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမရော်ဘက်ကသဘောထားကိုသိရှိဖို့တမရော်သတင်းမှန်ပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စော်မင်းတွန်းကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ်။
ကျွန်တော်တို့တောင်းတနေတာလည်းဒီညာကြီးအတွက်ကအခောက်ဖွင့်ပေးပြီးတော့ဖြစ်တဲ့ဒီ2020ပြည့်နှစ်မှာဒီညာကြီးအတွက်ပို့ပြီး common နဲ့နေရာတွေဦးတည်သွားနိုင်တယ်ဆိုတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကျွန်တော်တို့ကဒီညာကြီးလုပ်ငန်းရှင်တွေကကျေးဇူးတင်နေလို့မြင်ပါတယ်။ဟုတ်တော့ပြောနေလို့မရှိဘဲနဲ့အင်အားတည်ဆောက်ဖို့အန်ဂျီတည်ဆောက်ဖို့နိုင်ငံရေးရအပါရေးရဖို့ထုတ်ပြန်တဲ့ထုတ်ပြန်ချက်မျိုးဆိုရင်တော့ညာကြီးတစ်ထင်တိုင်းနဲ့အလုပ်ဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ်။
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာမြန်မာအစိုးရ NRPC ကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများရသရေးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးစာချုပ်အများရေးသွန်းနိုင်ရေးကိစ္စတွေကိုဆွေးနွေးဆဲကြပေမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။တမရော်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကပါအပြစ်ရဆဲချောင်းချင်းချင်းထုတ်ပြန်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေကတော့ဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီရခိုင်လက်နက်ကင်အဖွဲ့ပြောခွင့်ရခိုင်တုခကတော့အခုလိုတိုက်ပွဲဖြစ်ပွားနေရတာဟာတမရော်ဘက်ကသိုးစစ်စင်လို့ဖြစ်ကြောင်းပြောပါတယ
်။အရင်အချိန်တွေတုန်းကတော့ဒါမြန်မာစစ်တပ်ဘက်ကတော့သူတို့သိုးစစ်တွေကိုပို့ပြီးတော့လုပ်တဲ့ခါကျတော့ကျွန်တော်တို့ဘက်ကလည်းဒါဟိုခုခံရတဲ့အနေအထားတွေအများကြီးရှိတာပေါ့
။တမရော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကတော့အပြစ်ရဆဲကြောင်းထုတ်ပြန်ပေမဲ့တိုက်ခိုက်မှုတွေရှိနေစေအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဒီရဆဲကြီးကတော့ဒီလိုတွေးလို့ရတယ်
ေးတဲ့ခါမှလည်းငယ်ရရအဖြစ်ထွက်ဖို့ဒါနဲ့ပဲသူတို့ညှဆုံသွားတယ်ပေါ့ဒါကြီးကတော့ကျွန်တော်တို့ကမ္ဘာလေးပြစ်ခါရတဲ့ကာနာပေါ့အဲဒီနောက်ပိုင်းဒီမှာသူတို့တလားလားတို့ထုတ်ခိုက်တာရှိတယ်အဲဒီမှာလည်းတက်ခိုက်မှုတွေပြောလာပြီးရင်တော့ကျွန်တော်တို့ထုံးလာတိုင်းကမ္ဘာကတက်ခိုက်လို့ဆိုတဲ့အားနဲ့ဆိုးဆွဲတာပေါ့
နိုင်ငံရေးလိလသုံးသပ်သူဥမ္မာမောင်ဆိုးကတော့အပြန်လှန်နားလည်မှုယူနိုင်ဖို့နှစ်ဖက်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်နေတယ်လို့သုံးသပ်ပါတယ်
တဖက်သားပြည်ရဲ့ရကြောင်းကိုတဖက်စီအနေနဲ့ပြန်လည်ကြီးညာနေတာတွေကနိုင်ငံကြီးရပဲသာသီယူဖို့လုပ်တဲ့အချက်လို့ပဲကျွန်တော်မြင်ပါတယ်တကယ်တမ်းအဲ့ဒီလိုပြန်လည်ကြီးညာချက်တွေထုတ်နေတာလက်တွေ့မှာအပြစ်ခတ်ရဆေးကြီးကိုဘာမှတော်မှုမရှိပါဘူးလက်တွေ့မှာအပြစ်ခတ်ရဆေးကြီးလို့ရှင်လို့ရှင်ဒီတက်နေရခြားတာကြီးပါဝင်လက်ငင်းနေရင်တက်တဲ့ရှိနေတဲ့အခြေအနေတွေကိုသုံးသပ်ပြီးတော့နှစ်ဖက်တက်ဖက်ဆိုင်ကောင်းဆောင်တွေတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ဖြေရှင်းလာရမယ်လို့ပဲထင်ပါတယ
်ဒီကနေ့ထုတ်ပြန်တဲ့အကြေညာချက်မှာညီနောင်မဟာမိတ်၃ဖွဲ့အနေနဲ့အပြစ်ခရဆိုင်ရေးဆိုင်ရာစာချုပ်နဲ့2020ရွေးကောက်ပွဲမှာငြိမ်းချမ်းတဲ့ပတ်ဝန်းကျင်ကိုတည်ဆောက်ပြီးငြိမ်းချမ်းရေးကိုဖော်ဆောင်ဖို့အတွက်တက်ဖက်သားအပြစ်ရဆိုင်တာဖြစ်တယ်လို့ဖော်ပြထားပါတယ်ပယ်နေမီတွေမှာတိုက်ကပ်မှုတွေရပ်မယ်ဆိုတာကိုတော့ထုတ်ပြန်ချက်မှာတိတိကျကျဖော်ပြထားတာမရှိပါဘူးဒါပေမဲ့တမတော်ဘက်ကထိုးစစ်ဆင်လာရင်တော့ခုခံကာကွယ်သွားရမှာဖြစ်ကြောင်းပြောပါတယ်ခင်ဗျာ
နိုင်ငံအင်တာနက်ပြဖို့သွားတာပါရှင်။တသရှင်များရှင် VOA မြန်မာပိုင်းစီစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပြဖို့လို့ရဲတသရှင်တွေနားဆင်လို့ရတဲ့တိတိချင်းတွေတောင်းလို့ရဲဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာလိုက်တက်တာအမှတ်855ပို့စာလိုက်ကြီးရန်ကုန်မြို့လို့လိပ်မို့ပြီးတော့စာရေးသားပြဖို့နိုင်ပါတယ်။ VOA မြန်မာပိုင်းကနေပို့ထုံးတဲ့ညဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တသက်ရှင်များရှင်ရခိုင်လက်နက်ကိုင်အေးအဖွဲ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့ကုန်းလန်းပို့ဆောင်ရေးဌာနကရင်းမောင်း16ဦးကိုဒီကနေ့မနက်ပိုင်းမှာပဲပြန်လို့ပေးလိုက်ပါတယ်။အစိုးရဝန်ထမ်းတွေဟာသူတို့တာဝန်ကိုသူတို့ထမ်းဆောင်နေတာဖြစ်လို့အေးအဖွဲ့ကဖမ်းဆီးထားဆဲဖြစ်တဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပြန်လို့ပေးဖို့လဲမောင်နှောခရင်အုပ်ချုပ်ရေးမှူးကပြောပါတယ်။အဖြစ်အဆုံကိုတော့ကိုသက်နိုင်ကတင်ပြထားပါတယ်ရှင်
။မနေ့ကရသေးတော်မြို့နယ်စဖိုကျွန်းအနီးမှာအောင်နှခိုင်သင်းဘောပေါ်လိုက်ပါစီးနေလာတဲ့ကုန်းလန်းပို့ဆောင်ရေးဌာနကရင်းမောင်း16ဦးကိုအေးအဖွဲ့ကဖမ်းဆီးခဲ့ပြီးစစ်စစ်မင်းမှန်တို့တင်းတော်ကျေးရွာကိုခေါ်တော်တာဖြစ်ပါတယ်။သူတို့ကိုဒီကနေ့မနက်ပိုင်းမှာပြန်လို့ပြခဲ့တယ်နဲ့ပြန်လို့လာသူတွေဟာအခုဘူးတီတော်မျိုးနေထဲမှာပဲရှိနေတယ်လို့မောင်တော်ခင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
။ဟောလောလောဆယ်တော့ဘူးတီတော်မှာပဲဘူးတီတော်မှာကတော့တမန်စားတယ်။တန်တာတော့သူတို့တာဝန်ကျတဲ့နေရာကျွန်တော်တို့ဆက်ဘူး။အဲ့အဲ့လားတော့ပြောလို့မရသေးဘူး။ကျွန်တော်ကဒီဘက်ကတော်တော်လေးတန်းကောင်း
ရခိုင်လက်နက်ကန်အဖွဲ့ကတော့သူတို့ဖန်စီခဲ့သူ16ဦးဟာစစ်သက်နဲ့မသက်ဆိုင်သူတွေဖြစ်တာကြောင့်ဒီကနေ့မနေ့ပိုင်းကဘူတီတော်မျိုးနဲ့တေကန်ကျေးရွာစာတင်ကြောင်းမှာလွတ်ပေးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီဇင်ဘာလ24ရက်နေ့ကဘူတီတော်မျိုးနဲ့တောင်မစာနေမြေလောက်ကယုံမှာတာဝန်ကျက်နေတဲ့လောက်ကရာရှိ3ဦးကိုစက်ပြီးဖန်စီထားဆဲဖြစ်တယ်လို့ရှင်းပြတဲ့မျိုးသားလွှတ်တော်မှဦးဝေတင်ကိုလည်းအခုထိလွတ်မပေးသေးပါဘူး။အဲအဖွဲ့ကဖန်စီထင်းထင်းထားတဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာစစ်ဖက်နဲ့မဆက်ဆိုင်တဲ့သူတွေဖြစ်တာကြောင့်ပြန်လို့ပြေးစီရှင်တယ်လို့မောင်တော်ခင်အုပ်ချုပ်ရေးမှုဦးစိုးအောင်ကပြောပါတယ
်။ပြန်တော့လို့ဆိုချင်တာပေါ့ဗျာ။ဟိုဝန်ထမ်းတွေကတော့လို့တက်မတော်လို့ရဲရဲနဲ့မတက်ဆိုင်ဘူး။တက်ကိုင်ဖွဲ့တက်ဆိုင်ဝန်ထမ်းတွေတော့လွတ်ပြေးစီကြတာ။ဟုတ်။အဲ့ဒါဟိုဘက်ကဝန်ထမ်းတွေလုံးလုံးဝသူတို့ဆက်ဆောင်မရတော့ဘူးဗျာ။
လက်ရှိချင်းဒီအေဖွဲကဖန်စီထင်းထင်းထားသူရေအတွက်ကိုတည်တည်ချာချာမသိရသေးပါဘူး။ဒါပေမဲ့ဖန်စီထားသူတွေကိုပြန်လွှတ်ပေးရင်းနဲ့ပတ်သက်ပြီးရခိုင်လက်နက်ကန်အေအေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်
။ကျွန်တော်တို့စီမှာနောက်ထပ်ကြံသေးတဲ့ဒီကျွန်တော်တို့သိထားတဲ့သူတွေပေါ့နော်ဒီစစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့သူတွေကိုကျွန်တော်တို့ကတော့ဆက်ပြီးတော့ထင်းထင်းထားဖို့ရှိတယ်။ကျွန်တော်တို့ဘက်ကအရင်ကြေညာချက်ထုတ်ပြီးတော့ဒီမြန်မာစစ်အဖွဲ့ကိုလည်းပြောထားတာရှိတယ်။ရခိုင်အရသာတွေပေါ့နော်မြန်မာစစ်တပ်ဘက်ကနေပြီးတော့မတရားပုံမှန်တွေတက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ပြည်သူတွေကိုပြန်လွှတ်ပေးမယ်ဆိုလို့ရှိရင်တော့အပြန်အလှန်အားဖြင့်ကျွန်တော်တို့ဘက်ကလည်းပဲကျွန်တော်တို့ထိန်းသိမ်းထားတဲ့အဲ့ဒီစစ်စခန်းနဲ့ပတ်သက်တဲ့သူတွေအလုံးကိုလွှတ်ပေးမယ်ဆိုပြီးတော့ပြောထားတာရှိ။ဟိုဒါကကျွန်တော်တို့ကအကောင်းဆုံးရွေးချယ်မှုလို့ကျွန်တော်တို့ဘက်ကယူဆတယ်။အဲ့ဒါကြောင့်မို့လို့မြန်မာစစ်တပ်ဘက်ကလှုပ်ဆောင်မှုရှိမရှိဆိုတာတော့ဒါသူတို့နဲ့ပဲဆိုင်တာပေါ့နော်။အော်သူတို့ဘက်ကကျွန်တော်တို့ရဲ့ပြည်သူတွေကိုလက်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ထင်းနေထားတဲ့သူတွေကိုဆက်ပြီးတော့ဒါထင်းနေထားဖို့ရှိရမှာ
စစ်တုံးမရဲ့တန်လိုင်းလေးလေးဖို့အေအဖွဲ့ကတရင်ထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကလည်းအကြမ်းဖက်ဖွဲ့စည်းနေလေးလေးစရာအကြောင်းမရှိဘူးလို့တုံ့ပြန်ထားတာရှိပါတယ်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေတင်းထန်နေသလိုတန်းနေအေအေနှစ်ဖက်လုံးကအရသာတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမြင်းမြန်းတာတွေရှိပြီးတမတော်ကဖန်စီစဉ်တေဆုံးတော်သူတွေရှိသလိုရခိုင်လက်နက်ကန်အေအေဘက်ကဖန်စီထားစဉ်တေဆုံးသူလည်းရှိပါတယ်။ဘူတီတော်မျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးရဲတင်ကိုလည်းရခိုင်လက်နက်ကန်အေအေဖွဲ့ကဖန်စီထားစဉ်လက်နက်ကြီးကြီးထိမှန်ပြီးတေဆုံးတော်တယ်လို့အေအေဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်နောက်ပိုင်းဒေသမှာညမထွေရမင်းထုတ်ပြန်ထားတဲ့ဒေသအတွင်းတော့အစုလိုက်ခရီးတော်လိုသူတွေအနေနဲ့အေအေဖွဲ့ထံတင်ပို့ရမယ်လို့အေအေဖွဲ့ကဒီကနေ့ပဲထုတ်ပြန်ခဲ့ပါတယ်။
ကိုတန်နိုင်တဲ့ရင်ပေးဖို့တော်ရပါရှင်ခုတော့ရခိုင်ပြည်နယ်ဖက်ကတရေနုံတို့ပုတ်တင်ပြပါအောင်မယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့လုံခြုံရေးစစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ကိုထွက်ပြေးခိုလုံနေကြပြီးတော့သူတို့ပြန်လာနိုင်ရေးအစီအစဉ်ပြည်လဲမှုမရသေးတဲ့အချိန်မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ရိုဟင်ဂျာတွေ ာနာစစ်ဆေးခဲ့ပါတယ်။ရိုဟင်ဂျာတွေအနေနဲ့မရေရာတဲ့အနာဂတ်ကိုမြင်မှရင်2019ခုနှစ်ကိုဘယ်လိုရင်ဆိုင်ခဲ့ကြသလဲဆိုတာကိုသတင်းထောက် Steve Stanford VOA အတွက်သတင်းဆောင်မှာပေးပို့ထားပါတယ်။ဒေါက်ခင်ဆိုဝင်းကပြောပြပေးမှာပါ
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုခြံကြီးကိုခတ်တာအပြင်ဆက်သွယ်ရေးတွေပါဖြတ်တောက်ထားပြီးဆိုင်ကလုန်းမုန်တိုင်းဒဏ်တင့်နေရှိတဲ့ကျွန်းကလေးမှာသူတို့တွေကိုနေရာချထားပြီးဖို့ရွာသစ်လေးတိဆောက်ထားပြီးဖြစ်ပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးဖိအားပေးခံနေရတဲ့ကြားကပဲစခန်းတွေကဒုက္ခသည်အများစုဟာအခွင့်အရေးချိုးဖောက်ခံနေကြရတဲ့အပြင်လှောင်ပိတ်ထားတဲ့စခန်းတွေမှာကြမ်းတမ်းစွာရုန်းကန်နေကြရပြီးတော့ရွေးချယ်စရာနီလန်မျိုးစုံအသေးအတန်ရှာဖွေနေကြသူတွေကတနေ့တခြားတိုးလာတာတွေ့ရတယ်လို့45 Rights လူအခွင့်အရေးပညာပီးအဖွဲ့က John Quinley ကဆိုပါတယ
် Rohingya refugees are extremely vulnerable to trafficking and many refugees find it extremely difficult to live in the camps
Rohingya ဒုက္ခတွေအများစုကစခန်းတွေမှာနေရတာတိတ်ဒုက္ခရောက်လွန်းကြတော့အလွယ်တကူလူကုန်ကူးခံရနိုင်ပါတယ်အများစုဟာလွန်ကြုံမှုတွေဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံကိုရတဲ့နည်းနဲ့ထွက်ခွာဖို့ကြိုးစားနေကြတာပါဒီလန်ကနေလေနဲ့ထွက်ဖို့ဖြစ်ဖြစ်ကားနယ်ပဲကုန်းလန်းကဖြစ်ဖြစ်ထွက်ကြဖို့ကြိုးစားနေကြတဲ့ဖြစ်တယ်လေတိုးလာမှာကတော့လာမယ့်နှစ်မှာလူရုံးလုံးစင်ဖြစ်လာမှာပ
ါကုလသမဂ္ဂနဲ့မိဖက်နိုင်ငံတွေကဒီဒုက္ခတွေစခန်းတွေအတွက်ထောက်ပံ့မှုရထားတဲ့ဒေါ်လာတန်920ရဲ့သုံးပုံတပုံကြော်ကြော်ကိုလက်ခံရရှိထားပြီးဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာရိုဟင်ဂျာရေးကိုရှောင်ကွင်းပြီးဆွေးနွေးခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ဖိအားပေးတာအပြင်အာဆီယံအသင်းကြီးကဝင်ရောက်မဆက်ဖက်ရေးဆိုတဲ့မူကိုဆက်လက်ကင်ဆွဲထားသေးဖြစ်တာကြောင့်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။မိုဟာမက်နော်ဆင်လိုကြီးပရောက်ရိုဟင်ဂျာတွေကတော့ကြမ်းတမ်းတဲ့ဒုက္ခတွေကိုကြံ့ကြံ့ခံရင်ဆိုင်ခဲ့ရတဲ့ဒုက္ခသည်တွေကိုလက်ခံဖို့ငင်းဆန်နေတာဟာစိတ်ပျက်ဖို့ကောင်းတယ်လို့ပြောပါတယ်
ဖရဂျနန်မာယူမန်တိုင်ရူ
း We escaped to Thailand, Malaysia and Bangladesh or wherever but we still
Thai, Malaysia နဲ့ Bangladesh ဒါမှမဟုတ်ဘယ်ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့ထွက်ပြေးခဲ့ရတာပါဒါပေမဲ့လည်းကျွန်တော်တို့ကြောက်နေကြရစေပုံပြီးနေကြရစေပါပဲဒီနိုင်ငံနေနဲ့ကျွန်တော်တို့ကိုလက်ခံနိုင်တဲ့အထောက်အထားတခုခုပြစီရမှမရှိရပါပဲဗျာ
ရူဟင်ဂျာရတားတွေကိုရရဆက်ဆက်နှိပ်ကွပ်မှုနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှု၃ခုနဲ့ပထမအမှုကြားနာပွဲနဲ့ကမ္ဘာတရားခွင်မှာမြန်မာအစိုးရရင်ဆိုင်ခဲ့ရပါတယ်မြန်မာအစိုးရဟာရိုဟင်ဂျာတွေကိုလူမျိုးပြုံးအောင်ကြံစီရှင်းလင်းတယ်လို့အနောက်အာဖရိကမှာရှိတဲ့ဂမ်ဘီယာနိုင်ငံကစွပ်စွဲတရားစွဲဆိုပြီးတော့ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့ ICJ ကိုနိုင်ငံတကာတရားရုံးမှာကြားနာစစ်ဆေးခဲ့ပါတယ်။အဲ့ဒီကြားနာပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ် Nobel ကြီးညာရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ခုခံဖြေရှင်းချက်ပေးခဲ့ရပါတယ်။ဒီလိုအရေးယူနိုင်ရေးဆောင်ရွက်ချက်တွေကနေရိုဟင်ဂျာတွေအတွက်တရားမျှတမှုကိုစောင့်ကြည့်ပေးနိုင်လိမ့်မယ်လို့ကျွမ်းကျင်သူအများစုကယုံကြည်နေကြတာပါ။မြန်မာစစ်တပ်နဲ့စီးပွားရေးအရာဆက်ဆက်နေတဲ့နိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်လည်းဒီလိုအရေးယူမှုကသတင်းစကားပားရရောက်တယ်လို့ All ASEAN Director Debbie Stothart ကပြောပါတယ်။
Asian companies should not be complacent about their international obligations.
လူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်လာရင်ကမ္ဘာနဲ့ဆက်ဆက်နေတဲ့စီးပွားရေးလောကကနေလည်းထွက်ပြေးလို့မလွတ်ပါဘူး။အထူးသဖြင့်အာရှကုမ္ပဏီတွေအနေနဲ့လိုင်းလာရမယ့်နိုင်ငံကစံထုံးတွေကိုလှစ်လျူရှုပြီးတော့ကျေနပ်တာရမနေသင့်ပါဘူး။ဒီလိုအာရှကုမ္ပဏီအများစုဟာလည်းအနောက်နိုင်ငံကဈေးကွက်တွေရောင်းကုန်ပစ္စည်းတွေနဲ့ဆက်ဆက်စီးပွားရှာနေကြရဆက်ဆက်စီးပွားရှာနေကြလို့ပါပဲ။
ဘင်္ဂလားဒေ့ရှ်နဲ့မြန်မာပြည်မှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကသူတို့အနာဂတ်အတွက်အကျိုးသက်ရောက်မဲ့အဓိကကြတဲ့ဆုံးဖြတ်ချက်ကိုညှို့နှင့်စောင့်စားနေကြပြီမယ်လို့ဒီနှစ်2020ပြည့်နှစ်ဟာဒုက္ခသည်စခန်းတွေကဒုက္ခသည်တွေအတွက်တော့ကြမ်းတမ်းခက်ခဲပြီးမရေရာမသေးကြတဲ့နောက်ထပ်နှစ်တစ်နှစ်ကိုရင်ဆိုင်ပိုက်ထွေးကြရအောင်မှာပဲဖြစ်ပါရဲ့ရှင်
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနက်9:00နာရီခွဲအချိန်တွေမှာဖြစ်ပါသည်။
ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
် VOA မြန်မာပိုင်းကနေဖုန်းထုတ်လေးညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ဘာသာရေးကောင်းဆောင်တွေရဲ့နှစ်သစ်ကူးစုဆောင်စကားတွေကိုထုတ်လွှင့်ပေးကြပါရစေ။ဒီကနေ့မှကြာရောက်တဲ့2020ခုနှစ်နှစ်သစ်ကစလို့မြန်မာပြည်သူပြည်သားအပေါင်းငြိမ်းငြိမ်းချမ်းသာနဲ့အတူရှင်တွဲနေနိုင်အောင်ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေဖလို့ဆန္ဒပြကြရဲဆိုတာကို VOA သတင်းထောက်စုစုကတင်ပြပေးထားပါရစေ။
တက္ကရ2020နှစ်စန်းတည်းရနေ့ကစပြီးတရဝါတွေကိုချမ်းသာစိတ်ချမ်းသာရှိစေဖို့နဲ့လူအင်ဆန္ဒတွေပြေဝစေဖို့နိုင်ငံတော်တန်ခါနာယကအဖွဲ့ဥက္ကဋ္ဌဖမော်ဆရာတော်ဒေါက်တာဗန္ဒနာကုမာရာပြည်ဝန်သားကအခုလိုဆုတောင်းမိန့်ကြပါတယ
်အလုံးသောတိုင်းသူပြည်သားကမ္ဘာသူဘဝသားတွေကိုချမ်းသာစိတ်ချမ်းသာရှိပြီးတော့လူအင်ဆန္ဒတွေအလုံးပြေဝကြပါစေကုန်တည်း
နှစ်သက်ကိုအချိန်ခါမှာမြမပြည်ရင်းကနေရဲဆုံခွာနေထိုင်နေရသူတွေနဲ့တကွပြည်သူတွေအခက်အခဲတွေအားလုံးပြေလည်စေဖို့ဆူတောင်းပေးသူကတော့အစ္စလာမ်ရေးရာတောင်စီဌာနချုပ်တွဲဘက်အတွင်းရေးမှူးဦးဝနာရွှေပါ
နှစ်သက်ကိုကုန်ပြီးတော့တည့်တည့်ရောက်တဲ့အခါမှာပေါ့နော်မြေဟောင်းကကျွန်တော်တို့ဝန်ထဲစရာတွေကြီးကွက်စရာတွေဒီဟာတွေကိုနှစ်သက်ကိုပါမလာစေခြင်းမူပေါ့နော်နှစ်သက်မှာမင်္ဂလာရှိစေခြင်းနဲ့နှစ်သက်မှာအကောင်းကြီးရစေခြင်းနဲ့နှစ်သက်မှာကျွန်တော်တို့အခက်အခဲရှိတဲ့လူတွေနေရာဆုံးခွာရတဲ့သူတွေတွေ့ဟလာဒီဒုက္ခအခက်အခဲအားလုံးကိုဒီကြောက်စီလို့ဆန္ဒပြုပါတယ်
ရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘိုကလည်းငြိမ်းချမ်းသာရတဲ့နှစ်သစ်ဖြစ်စေကြောင်းနှုတ်ခွန်းဆက်အမှားစကားပြောကြားခဲ့ပါတယ
်ဒီမြန်မာပြည်မှာရှိတဲ့ပြည်သူပြည်သားများဟာမျှော်လင့်ခြင်းနဲ့တိုးတက်ဖွံ့ဖြိုးခြင်းနဲ့ငြိမ်းချမ်းခြင်းကိုရရှိစေတော်မူပါငြိမ်းချမ်းခြင်းဟာဖြစ်နိုင်ပါတယ်ငြိမ်းချမ်းခြင်းသာလျှင်တခုတည်းသောလမ်းစဉ်ဖြစ်ပါတယ်စိတ်ကောင်းလုံးကောင်းရှိတဲ့သူတွေငြိမ်းသက်ချမ်းသာခြင်းခံစားရပါစေ။ငြိမ်းချမ်းသာရတဲ့နှစ်သစ်ဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ
။မြန်မာနိုင်ငံမှာသာမကကမ္ဘာတဝန်းမှာရှိတဲ့သူတွေအနေနဲ့ကိုယုံကြည်ရဘာသာကိုကိုးကွယ်ခွင့်ရှိပြီးတဦးနဲ့တဦးယုံကြည်ရဘာသာရေးအပေါ်ဝေဖန်တိုက်ခိုက်မှုမပြုဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုဥက္ကဋ္ဌဦးမောင်ရွှေကအခုလိုဆန္ဒပြုထားပါတယ်
။ကမ္ဘာရရမှာဖြစ်နေတဲ့ကြံစည်နေလို့ပြည်ပြည်လည်လည်နဲ့ပြည်ရှင်းသွားပြီးတော့ကမ္ဘာသူဘဝသားအလုံးချမ်းသာချမ်းသာစွာနဲ့ကိုယ်တရေထုံးစံအတိုင်းကိုပြုကိုကွယ်ဒီခေတ်ကြောအဓိကတော့ကျွန်တော်တို့အခုချိန်မှာဖြစ်နေတဲ့ဘာသာရေးနဲ့ဒီပခတ်ရင်းအတွက်ပါအလုံးကြီးကြီးကြီးကြီးတယ်ကိုယုံကြည်တာကိုကိုကိုွယ်ပါကိုယုံကြည်တာကိုကိုလုပ်ပါဒါပေမဲ့တယောက်တယောက်ကိုမင်းမားတယ်ငါမှန်တယ်အဲ့ဒါဒီမှာပြောတင်အဲ့ဒါအတွက်လည်းဖြစ်စေခြင်းနဲ့အန္တရာယ်ရှိပါလား
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့2020ပြည်နှစ်နှစ်တကူနှုတ်ခွန်းဆက်အမှားစကားအဖြစ်နိုင်ငံတော်မှာတွေ့ကြုံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအမှန်တရားမျှတမှုနဲ့ယူသားပွင့်လင်းမှုတို့ကိုလက်ကိုက်ထားဖြေရှင်းမှကျော်လွှားနိုင်မှာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ
်ဆုဆုပါရှင် VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရဲ့ရုံမြင်သံကြားအစီအစဉ်တွေကိုညနေ9နာရီနဲ့9နာရီတခွဲတည်း Intel Set 17နဲ့ Mia Set 3 Joro တွေကနေတက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင်တက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့0939333999လေးဖြစ်ပါတယ် VOA American အသံပုတ်ထုံးနေညဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25နဲ့30နဲ့အပြင်လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဇန်နဝါရီလတရက်ပုံထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမဲ့10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့50နဲ့အပြင်လိုင်းလံမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နေပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမဲ့သတင်းမှတ်စင်ကဏ္ဍတွေထက်မှာတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားသတင်းလွှာကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အေးမြတဲ့ဆောင်းရာသီမှာအသားရည်အဆူတက်ကိုထိနေရမယ့်ဤတွေအကြောင်းတင်ပြထားတဲ့လူလူနဲ့ကြာမာရေးအစီအစဉ်မှာအရင်ဆုံးကြာမာကတော့
ရှင်တွင်းနဲ့ရေမချိုးရအောင်ရေတွင်းနဲ့ရေချိုးလို့ရှိရင်ပုံလို့အသားရည်ခြောက်တယ်ပြီးရင်အသားရည်ခြောက်တဲ့တည်းရှားရှားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလ
ည်းအပြည့်အစုံတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ရခိုင်ပြည်နယ်ညီညာရေးဘသူစစ်ဆက်ပေးမလဲဆိုတဲ့ကောင်းစင်နဲ့ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ရှခိုင်ပြည်နယ်မှာအစိုးရတပ်နဲ့အေအေတို့တိုက်ပွဲတွေကိုအချိန်မြင့်နေကြတာဟာပြည်သူလူထုရဲ့ဆင်းရဲဒုက္ခကိုပုံမနှက်ဆိုင်စေအောင်ကလွဲလို့အကျိုးတစုံတရာဖြစ်ထွန်းနိုင်ပါသလားနှစ်ဖက်ရည်မှန်းချက်ကိုအတီးတီးကိုပဲပြေဝအောင်မြင်နိုင်မယ်လို့ရောယူဆကြပါသလားရှခိုင်ပဋိပက္ခပြည်လဲရင်းနဲ့ငင်းချမ်းရေးအတွက်ကြားဝင်စစ်ဆက်ပေးတင်သူတွေကဘယ်သူတွေလဲဆိုတာကိုပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးဖေတန်းခင်ဗျာရခိုင်ပြည်နယ်မှာတိုက်ပွဲတွေဟာတော်လေးပြင်းပြင်းထန်ထန်ဖြစ်လာတဲ့တိုက်ပွဲအစဉ်မြင့်တဲ့မြင့်လာတဲ့ပြည်သူလူထုအင်တာနက်နဲ့နေရတဲ့ဆိုတာလူတိုင်းသိကြတဲ့ကိစ္စဖြစ်ပါတယ်တလောတုန်းကဦးဖေသန်းကဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်စဆွေးနွေးပြီးဖို့လူလာရဆိုရင်အစဉ်သင်းစီရဆိုပြီးတော့ဦးဖေသန်းကစပြီးကန့်မှန့်တယ်လို့ကျွန်တော်မီဒီယာတစ်ခုမှကြားလိုက်ရပါတယ်အဲ့ဒါဟုတ်ပါလားခင်ဗျာ
ဟုတ်ကဲ့ဒီကံဒီနေဒီစစ်ပွဲတွေကိုရွှေ့ဆွဲပြီးတော့ငင်းချင်းကိုတွားခြင်းနဲ့စေနာရီကြောင့်တကယ်လို့ဒါသူရကံတော်ဖြစ်နေဒီအေတတ်တော်ဘက်ကသဘောဆန္ဒရှိရဆိုရင်ကျွန်တော်တို့စွတ်တော်ကိုယ်စားလှယ်အနေနဲ့အတားကိုချောင်းဝင်ထောင်ရွက်ပြီးခုအသိရှိရတယ်လို့ကျွန်တော်ပြောခဲ့တယ်အထူးသဖြင့် PNP စွတ်တော်ကိုယ်စားလှယ်ရဲ့ဆန္ဒသဘောထားကိုကျွန်တော်ပြောကြားဆင်ခြင်ဖြစ်ပါတယ်ခင်ဗျအ
ဲ့ဒီဟာကိုအစိုးပြုချက်တည်းအနေနဲ့ဒီဝင်ကန်းလှမ်းတာရောလုခဲ့ပါသလား
အဲကျွန်တော်တို့ကအဲ့လိုလုဖို့ကြတော့အခြေအနေမပြေပါဘူးခင်ဗျအဲ့လိုအင်တာဗျူးရဲ့အချိန်မှာတခြားကောင်းတွေတခုဖြစ်တာကြောင့်အဲကျွန်တော်ကနောက်ဆုံးမှသူတို့ဖြတ်ပြီးတော့နေတဲ့အပေါ်မှာကျွန်တော်တို့ကဆန္ဒရှိရဲဆိုတာပဲကျွန်တော်ပြောခဲ့တာဖြစ်ပါတယ်အဲ့လိုဟိုကျွန်တော်တို့ဘက်ကနော်ဆက်တင်ပြီးတော့အဆူပြုဖို့မတင်တော့ဘူးဆိုတော့အနေထားမျိုးအဲ့ဒီမှာရှိခဲ့ပါတယ်ဟောဒီကာယကံရှင်းနှစ်ဖက်ပုဂ္ဂိုလ်တွေဘက်ကလူသားမှုရှိရတဲ့အရေးတင်ကြတာတစ်ခုခုလည်းကျွန်တော်တို့ဟိုမသိကြုံရဘူးပေါ့နော်ကျွန်တော်တို့အဲ့လိုပြောတဲ့တိုင်အောင်ဟိုဒီကမ်းလှမ်းမှုလည်းအချိမလာခဲ့ဘူးတော့ကျွန်တော်တို့ကလည်းစေနာနဲ့လုပ်တယ်ဆိုပေမဲ့စေနာဝေဒနာဖြစ်သွားရင်မကောင်းပါဘူးဟု
တ
်အဲဒါကြောင့်ကျွန်တော်တို့ဘက်ကတော့အဲ့လိုစတဲ့ကမ်းလှမ်းမှုမျိုးကိုမလုပ်ခဲ့ပါဘူးခင်ဗျဟုတ်ကဲ့
ကျွန်တော်ဒီဟာကိုဘာကြောင့်မေးရသလဲဆိုရင်တကယ်တမ်းဒီကိစ္စမှာဂျာဝင်စစ်စပ်ပြည်တဲ့အဖွဲ့အစည်းဟာဒီပြည်သူကိုယ်စားလှယ်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်များကသာလုပ်တင်လို့ထင်ပါရဲ့အခုနိုင်ငံတော်အစိုးရကမြို့သားလွှတ်တော်ဒုတိယဥက္ကဋ္ဌဥက္ကဋ္ဌအောင်တို့ပြန်ကြားရေးဝန်ကြီးဦးထင်မြင့်တို့ကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးထားပါရဲ့ဒီကိစ္စညီညာရေးအတွက်အဖြေရှာရေးလားအကြံပေးရေးလားဆိုတဲ့အဖွဲ့ဒါပေမဲ့သူကအာဏာပိုင်အဖွဲ့အစည်းကိုကိုယ်စားပြုရတယ်တတိယအဖြစ်ဟိုဘက်ကတိုက်နေရတဲ့ဘက်ကိုကိုယ်စားပြုတဲ့သဘောမျိုးပါနေတဲ့အတွက်ကြောင့်ဒီဟာတဲ့ဥပ္ပိသန်တို့လိုအစိုးရရန်တရားနဲ့ပတ်သက်တဲ့လွှတ်တော်ကိုယ်စားလှယ်ကလို့ရင်ပူပြီးထျောက်မယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှေ့ကိုဆက်ပြီးတော့ဥပ္ပိသန်တို့စနစ်တကျနှစ်ဖက်ကိုအဆူပြုမယ်အလားအလာတော့မရှိဘူးလားခင်ဗျာ
။စစ်တော်ဆိုတာကတော့နော်ပြည်သူကိုယ်စားကြီးအဖွဲ့အစည်းဖြစ်ပါတယ်။မင်းတိတ်လည်းရှိပါတယ်။အဲဒါကြောင့်ဒီလိုအဖွဲ့မျိုးကိုနှစ်ဖက်စုံကရင်းရင်းကြည်ကြည်နဲ့အေးတတ်တော်ကလည်းပဲနိုင်ငံရေးကိုဆွေးနွေးဖို့လိုလားတယ်။အဲဒီမြမတက်မလို့မြမအစိုးရကလည်းငင်းချမ်းရေးတကားဖွင့်ထားပါတယ်ဆိုတော့ပြောဆိုချက်တွေလည်းရှိတော့အာကျွန်တော်တို့အောက်တုံးခောက်ပြန်လွန်းပြန်ပုံစံမျိုးဆက်တွေပြီးတော့ငင်းချမ်းရေးမှာအတိစုနေရာတွေဘာတွေရှိရဲအဲဘယ်သူအပြည့်ယူလုံနိုင်မယ်ဆိုတော့ဟိုပို့ပြီးတော့ထိထိရောက်ရောက်လုံနိုင်မယ်လို့ဟိုမြင်ပါတယ်အဲတော့ဟိုဦးတောင်တို့လူအဖွဲ့ရှိရောရှိရဲဒါမဲ့
ဒါရင်းချမ်းရဲ့အထောက်အပံ့ပြုအဖွဲ့ပေါ့နော်ဒါပေမဲ့တကယ်လက်တွေ့မှာလည်းလုံနိုင်တဲ့အခြေအနေမျိုးဟိုကျွန်တော်တို့စောင့်ကြည့်နေပါတယ်မတွေ့ဘူးလုံးလည်းမလုပ်ဘူးပေါ့နော်ဟောဒါကြောင့်ဒီလိုဈာဆောင်အဖွဲ့အစည်းတခုလိုရဲဆိုတော့ဟောတည်ကြပါတယ်ဒါပေမဲ့အခြေအနေလည်းနိုင်ငံတကာအဖွဲ့အစည်းတွေတစ်ခါကပြောတာတော့လက်မခံရှင်တော့ဟောကုဒီမဲ့ကုတန်းကြီးမှာပေါ့နော်ဒီစွတ်တော်ဆိုတာကအာပြည်သူတွေကိုကိုးစားပြုတဲ့ပုဂ္ဂိုလ်တွေဆိုတော့ဒီပုဂ္ဂိုလ်တွေနဲ့ဖွင့်ရင်အသိတော်ဆုံးပါပဲအဲကျွန်တော်တို့ကတော့ဟိုကိုယ်ကခုနပြောသူစက်တင်ကာလံဖို့တဲ့ပေါ့နော်အခုခုတစ်ဖက်ဖက်ကလက်ခံတယ်လို့အကြောင်းကြားရင်တော့တစ်ဖက်ဖက်ကပူလို့ဆက်တယ်ကောင်းပါတယ်တကယ်လို့ဒါလည်းပဲအဲကျွန်တော်တို့အနေနဲ့လိုအပ်တယ်ဆိုရင်လည်းပဲပေါ့နော်ပါတီရဲ့တာဝန်ကတကယ်လို့ပြလာခဲ့ရင်တော့ကျွန်တော်တို့ကဒါကိုလည်းလုပ်ဖို့ကြိုးစားဖို့ကျွန်တော်ကဆန္ဒရှိပါတယ်ခင်ဗျာ
အခုဖြစ်နေတဲ့ကိစ္စကအစိုးရတက်မတော်ဘက်ကရောအေးအေးဘက်ကရောဒီလက်နက်ကင်တိုက်ပွဲနည်းနဲ့သူတို့လူချင်းရဲ့ယူမန်ဂျက်မှန်နိုင်ကိုရောက်မယ်လို့မျှော်လင့်နေကြရဲထင်ပါသလားစစ်တပ်ဖက်ကလည်းပဲငါတို့တိုက်ရရင်ဒီသဘောလုံးဝအမြင့်ပြုတ်သွားလိမ့်မယ်လို့သူတို့ယူဆများယူဆနေသလားတခါအေးဘက်ကလည်းပဲငါတို့တိုက်ပြီးတော့သူရတက်မတော်ကလုံးဝဆုတ်ခွာသွားပြီးတော့သူတို့လူချင်းရဲ့ပုံစံမျိုးလုံးဝရမယ်လို့ထင်နေကြတယ်လို့များဥပဒေယူဆမိပါသလားကျွန်တော်အမြင်မှာတော့ဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စပဲတကယ်လို့သာနှစ်ဖက်စလုံးကလက်နက်အင်အားနဲ့သူတို့လူချင်းရဲ့ယူမန်ဂျက်မှန်နိုင်ကိုရောက်မယ်လို့ညမှန်ခဲ့ရင်တော့ဒါမှားတဲ့ညမှန်ချက်ပဲလို့ကျွန်တော်ကတော့ရိုးသားသားပဲသုံးသပ်လို့ပါတယ်ဥပဒေပဲလို့သဘောပါတယ်သူတို့နှစ်ဖက်ရဲ့အခုလုံနေဖြစ်ရကို
သူသူသူအဖွဲ့အစည်းတွေကတော့ခုနကဆရာပြောသလိုပေါ့နော်ဟောမတ်တက်မလို့ကတော့ဒါအပြတ်ချင်မှုကိုပဲပြောတယ်ဒါမဲ့အေးတက်တော်အနေနဲ့ကတော့ဟောသူတို့ဘက်ကလုံးဝလွတ်လပ်ရေးဆိုတဲ့စကားတော့ဒီနေ့တည်းဒီကျွန်တော်မကြားသေးဘူးเนาะဒါမဲ့confederate ဆိုတော့လေသာတော့ဟာပေါ့ဆိုဒီအကြောင်းအရာပေါ်မှာကျွန်တော်တို့ဟိုဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒီရဲ့ပြည်ထောင်စုထဲမှာပဲဖြည့်ရှင်းနိုင်သေးတယ်ဆိုရပြတ်မှာလို့မြင်တယ်အဲတော့သူတို့မတွေ့အဖွဲ့အစည်းကဘယ်လိုပဲအဲယူဆယူဆပေါ့နော်ဟောတကယ်တမ်းပြည်သူတွေကကြီးကြေကြေကိုဒုက္ခရောက်နေကြတာတော့ကျွန်တော်တို့တွေ့တယ်အဲတော့ကျွန်တော်ကငင်းညာရေးတကားကိုပဲအဲဖွင့်ထားဖို့လိုတယ်ငင်းညာရေးစပွဲကိုပဲရောက်အောင်ကြိုးစားကြပါဆိုပြီးတော့လေကျွန်တော်တို့ဘက်ကအနေအိတ်ထုံးနေတာရှိပါတယ်အဲကျွန်တော်တို့လိုချင်တာအာကြီးပဲပြောနေချင်းတယ်ကျွန်တော်တို့အဲလိုချင်တဲ့အတိုင်းတာဘောင်းတစ်ခုထဲမှာအာကျွန်တော်တို့ဘယ်လိုလုပ်စုံမတစ်ခုကိုရောက်ကြမလဲဆိုတော့ဆွေးနွေးခွင့်နဲ့ပဲအခြေချပြင်းတယ်အဲအဲ့လိုပါပဲဒီလိုတွေအတွက်အငင်းချမ်းဆုံးလမ်းကြောင်းလို့ကျွန်တော်တို့ကရှုမြင်ပါတယ
်အာနိုင်ငံရေးသမားတွေဒေါ်လာရေးသမားတွေရဲ့အစင်လာပြောယူစကားတစ်ခုကတော့ကျွေးကြော်တန်ဟာယီမန်ကျပန်းနိုင်မဟုတ်ဘူးဆိုတဲ့စကားပါပဲအဲဒီတော့အခုအေအေဘက်ကနေပြီးတော့ဒါ confederate တို့ဘာလို့ပြောနေလဲသူတို့ကျွေးကြော်တန်ဖြစ်ကောင်းဖြစ်မယ်ပေါ်လေတကယ်တမ်းကျွေးကြော်တန်အနေနဲ့လည်းပဲအတိအကျဖော်ထုတ်ကြညာလည်းမကြားသေးပါဘူးဒါပေမဲ့လည်းအဲ့လိုကျွေးကြော်တန်ကိုဒါမင်းတို့လူချင်းကများလွန်းတယ်ဆိုရောမဆွေးနွေးပဲနေတယ်ဆိုရင်တော့သိမှန်ကန်လိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်မှားမယ်လို့ထင်တယ်တကယ်တော့ဒီဟာကျွေးကြော်ဒါကကျွတ်ကျော်စံတစ်ပိုင်းပဲတကယ်တမ်းလူကျင်တဲ့ဒီမှန်ချက်ပန်းနိုင်ကဒါဆွေးနွေးညီနိုင်တဲ့အခါမှာဘာလူကျင်လဲဆိုတာထွက်လာမှာပေါ့မဟုတ်ဘူးလားဟိုဘက်ကကျွတ်ကျော်စံကြားတယ်ပြောစံကြားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဒါများလုံးနဲ့မပြောနိုင်ဘူးဆိုရင်တော့အဖြေရဖို့တော်တော်လေးဝေးနေဦးမယ်လို့ကျွန်တော်ထင်တာပါပဲ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီမှန်ချက်ကတော့ဟိုရင်ထဲမှာဘလူပဲရှိရှိပေါ့နော်ပြောတဲ့စကားပေါ်မှာအမှတ်တမ်းတင်ရမှာဖြစ်ပါတယ်စကားတွေကလည်းအဲတန်းတူရေးဆိုတဲ့စကားကိုကစကြရတာပေါ့နော်ကိစ္စအစိုးရကအဲ့ဒီပုံမှာအကောင့်တွေပုံမှုမရှိခဲ့တဲ့လောက်ဟိုနေခဲ့တယ်အဲတန်းတူရေးဆိုတဲ့စကားကိုဒီအစိုးရတွေကမကြားချင်အောင်ထိသင်ရှင်းစင်လက်တွေနဲ့ကြံပြောကြတယ်အဲအဲ့ဒီကစပြီးအဆင့်တက်ပြီးတော့ federation ဖြစ်လာတယ်အဲ federation ပြောတဲ့အခါမှာလည်းအချင်းချင်းအများကြီးဆွဲပြီးတော့ဟိုအကြောင်းပြဒီအကြောင်းပြနဲ့အာလမ်းကြောင်းမှမရောက်တာပါပြန်ဖို့ပြပောင်းများစွာကြားခဲ့တယ်အဲဒီတော့ confederation ဖြစ်လာတာပေါ့နော်အဲ confederation မရရင်လည်းနောက်ဆုံးအလားလုံးဝ liberation ဆိုတာမျိုးတောင်းဆိုကောင်းတောင်းဆိုလာနိုင်တယ်။အဲဒါကတောင်းဆိုချက်တွေပဲဖြစ်တယ်။အဲကမ်းကမ်းချက်တွေပဲဖြစ်တယ်။တကယ်တမ်းလဲဆွေးနွေးဖို့ကြတော့လေသူတို့မဆွေးနွေးတော့ဘူး။ဟိုတိုက်ကြမယ်ဆိုတဲ့ပုံစံမျိုးလည်းတစ်ဖက်စလုံးမှာမရှိပါဘူး။ဟောဒါကြောင့်တရားဆွေးနွေးတဲ့အခါမှာတော့ဂျားခံအဖွဲ့အစည်းတစ်ခုပါလာပြီဆိုရင်ပြည်သူကိုမာနိုင်ချပြီးတော့ဟောလှုပ်ဆောင်တဲ့အဖွဲ့အစည်းဖြစ်လို့တစ်ဖက်စလုံးရဲ့ဌာနဟိုအသေးစားကြီးပြေးနိုင်လိမ့်မယ်။ပြည်သူကလည်းချပြနိုင်လိမ့်မယ်။အဲ့အဲ့မှာဒါကဘယ်သူကငင်းချင်ရင်လူချင်းနဲ့အဲဘယ်သူကဟန်ဆောင်ပါဆောင်လုပ်နေတယ်ဆိုတာမျိုးကအတိအကျပေါ်လာမှဖြစ်ပါတယ်အဲ့လိုတက်တည်တက်ကြရနဲ့လုံလို့ရှိခဲ့ရင်တော့ဒါကလမ်းကြောင်းမှန်ကိုအဖြစ်ဖြစ်နှိစက်လာလိမ့်မယ်လို့ကျွန်တော်တို့ဘက်ကယူဆတယ်
ဆိုတော့ဒီညမှာကျွန်တော်တစ်ခုပြောချင်တယ်အခုတောင်မှဥပေသနဲ့ကျွန်တော်ねဒီကိစ္စကိုဆွေးနွေးနေရင်တချို့ကပြောလိုက်မယ်ရခိုင်ချင်းချင်းမို့လို့အေးဘက်ကိုပင်းပြောတယ်ဘာညာဆိုတော့ကျွန်တော်ကဒီခါမဟုတ်ကြောင်းအခိုင်အမာလည်းပဲပြသနိုင်ဖို့လိုတယ်ဥပေသန်းတို့ ENP ပါတီဖြစ်စေရခိုင်သတ်တော်ကုလေကြီးပဲပါဝင်တဲ့အဖွဲ့ဖြစ်စေဖွဲ့စည်းပြီးတော့ငငယ်ဆွေးဆက်ပေးမယ်လို့ကံလာကြဆိုရင်တော့ဥပိသန်တို့အဖွဲ့အနေနဲ့ဘက်ကောမှဘက်မလိုက်ဖဲမှန်ကန်တိကျသောဂျာနီအဖွဲ့စီဖြစ်ပါတယ်လို့အမှတ်ခံနိုင်ပါမလားဟိုဘက်ကတော့စူးစဲမှာပဲအေဘက်ကိုပင်းမှာပဲမင်းတို့ကဆူပြီးတော့အဲ့ဒီကိစ္စကဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ
ကျွန်တော်တို့ကတကယ်လို့ဒါအဲ့လိုဂျာဆောင်အဖွဲ့စီတစ်ခုအနေနဲ့နှစ်သက်စလုံးကယုံယုံကြည်ကြည်ပေါ့နော်အာဒါသဘောတူဖို့လိုတယ်အာဒီပုံကိုယ်တွေကဘာမှလုပ်ပိုင်ခွင့်ရှိရမှာမဟုတ်ပါဘူးနှစ်ဖက်ရဲ့ဂျာမှာဆောင်ရွက်ပေးမယ့်အဖွဲ့စီတွေဖြစ်ပါတယ်မိမိလိုချင်တာကိုဝင်ပြီးတော့တစ်သက်သက်ကပင်းပြီးတော့ပြောလို့ရတဲ့အဖွဲ့အစည်းအဲ့လိုသဘောမျိုးနဲ့ဒီဖွဲ့စည်းကိုဖွဲ့စည်းလို့လည်းမရပါဘူး။ဒါကြောင့်တစ်သက်တစ်လုံးကတန်တရားကင်းကင်းချင်းချင်းနဲ့အနည်းဆုံးတော့ပေါ့ဗျာ။နော်စမ်းတတ်တဲ့သဘောမျိုးနဲ့စမ်းတတ်ကြည့်ရင်ဒါကကျွန်တော်မလုပ်တာချက်ပို့ပြီးတော့အဆင်ပြေပါလိမ့်မယ်။ဒီနေရာမှာရခိုင်ရဲ့အစိုးရရဲ့တပုံရဲ့လူကျွန်တော်တို့စိတ်ထဲမှာထားလို့မရတော့ဘူး။ကျွန်တော်ဒီနယ်အေရှာရင်ကျွန်တော်တို့တီထောင်စုကြီးဒီအရှာတင်ရေးတော့ကျွန်တော်တို့အကုန်လုံးမှာသဘောထားကြီးကြီးနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကအ
ဲဒီတော့ရခိုင်လွတ်တော်ကိုယ်စားလှယ်ကြီးပဲမဟုတ်ဘဲ AMP ကြီးပဲမဟုတ်ဘဲကျန်တဲ့ပြည်ထောင်စုထက်ကစစ်နေရတဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်စသဖြင့်ထက်ရင်တော့ပို့ပြီးတော့အဆင်မပြေနိုင်ဘူးလားခုနဥပဒေပြောတဲ့တန်တရားမျိုးဆောင်ရွက်နိုင်ကြအကြောင်းမရှိဘူးလား
ကျွန်တော်ပြောခဲ့တော့ကတော့ကိုယ်ပါတီကိုကိုစားပြုပြီးတော့ပြောခဲ့တာဖြစ်ပါတယ်ANP ပါတီရဲ့သဘောထားကလည်းအဲ့လိုရှိလို့ကျွန်တော်အနေနဲ့ဒီမှာမီဒီယာမှာရဲရဲတင်းတင်းပြောခဲ့တာဖြစ်ပါတယ်။သူများအဖွဲ့အစည်းသူများပုဂ္ဂိုလ်တွေကြတော့ကျွန်တော်တို့ဘက်ကပြောလို့မရဘူး။ဒါပေမဲ့အစိုးရကအဲ့လိုပုဂ္ဂိုလ်မျိုးတွေနဲ့အဲ့လားပတ်ဒီဆွတ်တော့ကိုယ်တွေကတကယ်တမ်းရောပြီးတော့လုံးစီရှင်နေဆိုရင်လည်းဒါကောင်းတဲ့အချက်ပါပဲ။မလုပ်တတ်တဲ့ဆိုရင်တော့အကုန်လုံးဟိုကောင်းပါလေ။ဒီတခြားအပတီကလွတ်တော်ကိုယ်စားလှယ်ပိုင်းနဲ့ပြည်သူကိုယ်စားပြုတဲ့ပြည်ပြီးတော့အားရှိတာပေါ့အဓိကတော့ဒီသားကြောင့်တည်းကိုရောက်ဖို့ပဲအရေးကြီးတယ်ဝန်ထမ်းဆန်ဆန်သွားနိုင်ဖို့ပဲအရေးကြီးတယ်လို့မြင်ပါတယ
်ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနှားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနှားဆင်ကြည့်ကြရအောင်ပါဟုတ်ပါခင်ဗျာရှင်2022တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွှတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါပါဥပဒေပြုရေးမှာအခရာကျတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါကလေးဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရကလေးစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်တုံ့သက်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ်ရဲ့မျောလင့်ချက်တွေစန္ဒတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။လာမယ့်စနေနေ့ည9:00နာရီတိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့လူလူနဲ့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။အသားအရည်တွေကိုဂိယုတစိုက်ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့ခုလိုအင်းမြ၆တွေ့တဲ့ဆောင်းဝါဒီကာလမှာလိုက်နာတင်တဲ့အချက်တွေကိုဒီတစ်ပတ်ကြားကြမှာပါအခုလိုအင်းမြတဲ့ရာသီမှာအရည်ပြား၆တွေ့စေနိုင်မယ့်အပြုမူတွေကိုရှောင်ကြည့်ပြီးတော့အရည်ပြားအစိုးတက်ကိုတတ်နိုင်တဲ့မြတ်ထိန်းသိမ်းဆောက်ရှောက်တင်တဲ့အကြောင်းအရည်ပြားဆရာဝန်အပြင်သက်ဆိုင်ရာလုပ်ငန်းနယ်ပယ်ကလူတွေနဲ့တွေ့ဆုံမေးမြန်းပြီးဒေါက်တာတန့်စောကလူလူနဲ့ကြားမရဲ့အစီအစဉ်မှာတင်ဆက်ထားပါရရှင်
အင်းရတဲ့ဆောင်းရည်ဒီမှာအေးပြား၆တိပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါလေ။အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးသတိထားမိကြတာပါ။ဆောင်းနေမှာအေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရမှုတာကြောင့်ဆောင်းရည်ဒီကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအေးပြားမ၆တိအောင်ဂရုစိုက်ကာကွယ်ထားမိတယ်လို့အယောင်မြင့်တဲ့ရေမန်နေဂျာတူဦးဖြစ်သူမတ်တန်နာကအခုလိုပြောပါရယ်။
အမကိုယ်တိုင်ကပေါ့နော်အသားရေအရန်ချောက်တယ်ပေါ့နော်ဖနှောက်နေဆိုရင်တောက်လျှောက်ကွဲတယ်မွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်သွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော်
အသားလာစီလိမ့်ပြီးအေးပြားလှပကိုထိန်းသိမ်းထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရည်ပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်။ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုဖြစ်တယ်လို့မက်ဖောဒါရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ်
။အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျွန်မလည်းကြုံတွေ့ရတာကကြာတော့ဟောပေါ့အသားချောက်တာအသားကတော့အသားအရေပြား၆တာတော့အများလဲကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင့်ခေါင်းလောက်ရောက်ပြီဆိုလို့ရှိရင်တော့ဒီတိုင်းကတော့ဟောပါဘောအသားရေကတော့၆တွေ့လာတယ်အသားရေ၆တွေ့တယ်အဲ့ဒီအတွက်ကိုမထိန်သိမ်းရမလဲဆိုတော့ဟောပါဘောအဓိကတော့ moisturizer လဲရမယ်ပေါ့နော်ရှင်တွေးနဲ့ရေမချိုးရအောင်ရေတွေနဲ့ရေချိုးလို့ရှိရင်ပုံတော့အသားရေ၆တယ်ပြီးရင်အသားရေ၆တော့တဲ့ရှားရှားလာဖြစ်တတ်တယ်ပေါ့နော်အဲ့လိုလို့ရှိတယ် အရေပြားမချအောင်ညီမကဘလို့ထိမ့်သိမ့်လဲဆိုတော့body lotion နေလိမ့်နေပေါ့နော် body lotion လိမ့်နေအခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့တချို့lotion တွေရှိတယ်ပြီးလို့ရှိရင် day cream တို့ night cream တို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်ဗီတာမင် E lotion အဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရည်ဆိုပြေပြီးတော့ချုံးမှုပို့အတွက်ပေါ့အသားအရည်ပြားမချအောင်လို့အဲ့လိုမျိုးနည်းလမ်းတွေနဲ့ကာကွယ်ပါလိမ့်ရှင့
်အရည်ပြား၆တိပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရည်ပြား၆တိမှုကိုပိုဆိုးစေမယ့်အဖြစ်မှုတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်ရင်းနှီးပူပူနဲ့ရေချိုးတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချတင်တယ်လို့အရည်ပြားဆရာဝန်တူဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ
်ကိုတုံးတဲ့ဒီ lotion တွေcosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေ chemical ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်ရောအဲ temperature ပေါ့ water temperature ရေရဲ့အပူချိန်ကြီးချက်သိမ်းလေးလောက်ဆိုလို့ရှိရင်တော်ပြီးတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီစွာအစီတွေပယ်တာပုံများတဲ့အတွက်ကြောင့်အရေပြားထောက်ဖို့ပုံဖြစ်တတ်တယ်။နောက်တစ်ခုကရေချိုးတဲ့အချိန်အနေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မပောင်းဘူး။အလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲ။ကျွန်တော်တို့ဒီလိုမြေပြတ်နေတာမှဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်။အဲ့လောက်ကကောင်းပါတယ်။အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးသင့်ဘူး။နောက်တစ်ခုကရေချိုးရတယ်တချို့ကြတော့လက်ခဏခဏစီးတတ်တဲ့အကျင့်တွေပါလေရှိတယ်။အဲ့လိုမျိုးဆိုလို့ရှိရင်လည်းတို့ကလက်စေးပြီးတိုင်းဆက်ပြဖြစ်နိုင်တော့ဆက်ပြပြင်းနိုင်လည်းမစေးရအောင်အရေပြား၆တက်တဲ့လူတွေကဆက်ပြအပြော့သုံးပြီးတော့စေးရမယ်လက်စေးပြီးတာနဲ့အရေပြားဆိုတဲ့ hand cream ရောအမျိုးကိုအများအတိုင်းပြန်ပြန်ပြီးတော့လုံးမှာပဲအရေပြား၆တောက်ကိုတတ်တာရှိပါတယ
် moisturizer ပါတဲ့အသားလာစီတွေလေးပေးထားခြင်းဟာအရေပြား၆တိမှုမဖြစ်အောင်ကာဝယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ်းမှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရေချိုးပြီးပြီးချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ်
။ချောင်းတွင်းနဲ့ဝင်လာပြီပေါ့နော်။အဲဒါဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်။အဲ့ဒီအခါမှာဟိုပုံမှန်လိမ့်တာထက်ရေချိုးပြီးကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုးတက်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေ။အဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရည်ပူရရှိမှာဖြစ်ပါတယ်ခင်ဗ
ျ။အရေပြားကို cute site ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအေးမြ၆တိတဲ့ဆောင်းရည်ကာလမှာအရေပြား၆တိစေနိုင်မဲ့အပြုအမူတွေကိုရှောင်ကျင်ပြီးအရေပြားဆိုတဲ့ကိုတက်နိုင်တဲ့များထိန်းသိမ်းထားတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါလူလူနဲ့ဂျမ်းမာရီခန္ဓာကိုနာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးလေးညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအာကစားကဏ္ဍအလဲပါအာကစားလောကကထူခြားတဲ့သတင်းတွေအပါအဝင်တစ်ပတ်အတွင်းအာကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်ယောဘဘောလုံးပွဲတွေကတော့ရာသီတစ်ဝက်ကျူလာပါပြီအင်္ဂလန်ပရီးမီယာလိဂ်မှာဆိုရင်လည်း မဘေးပွဲတွေဟာအခုဆိုရင်ရာသီဝတ်ချိုးလို့ဒုတိယဝတ်ထဲကိုရောက်လာပါပြီ။ဒီသမားခရစ်မတ်ကာလကတော့ Boxing Day ပွဲစဉ်တွေအပါအဝင် Premier League ပွဲစဉ်တွေကိုဇက်တိုက်ကစားခဲ့ကြတာကြောင့်ပွဲစဉ်တွေအကျဆုံးလို့ဆိုရမှာပါ။
Alexander Arnold, that's absolutely magnificent. What a player this young man is.
ဘောက်စင်ဒီလိုခေါ်တဲ့ဒီသမား26ရက်နေ့ကပွဲစဉ်တွေမှာတော့ဒေဝဘူးကမပေးစရာမှအနည်းဆုံးပြိုင်မဲ့ဖြစ်နေတဲ့လက်စတာကိုလက်စတာသေးရဲ့ခွင်းမှာဒေဂိုကိုမရှိနဲ့ပြည့်ပြည့်စုံစုံနိုင်ခဲ့ပါတယ်
။တော့ hitting taking it on adjusting his feet
and ချိန်ထဲမှာပဲ Man City ကလည်း Wolves ကို2ဂိုးနဲ့ဥဆောင်ပြီးမှပေါ်ပြီးကနေမှဖိလိုက်ရတဲ့ဂိုးတွေနဲ့နောက်ဆုံးမှာ3ဂိုး2ဂိုးနဲ့သုံးသွားခဲ့ပါတယ်။ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Leicester က West Ham ကို2ဂိုးတကိုးနဲ့နိုင်သွားပါတယ်။ဒါကြောင့် West Ham အသင်းဟာအမပေးစရာမှာအဆင့်16နေရာမှာရောက်နေပြီးတော့တန်းစင်းစုံသားမှာရောက်နေတာကြောင့်နီးပြ Manuel Pellegrini ကိုထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာ Everton နဲ့ Man U နီးပြဟောင်း David Moyes ကိုခန့်လိုက်ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Man U က Burnley ကို2ဂိုးကိုးမရှိနဲ့နိုင်တယ်လို့ Man City ကလည်း Sheffield United ကို2ဂိုးကိုးမရှိနဲ့နိုင်ပါတယ်။ Arsenal နဲ့ Chelsea တို့ရဲ့ London Derby မှာတော့Chelsea ကဖွဲ့ပြီးကနီးသွင်းတဲ့ဂိုးတွေနဲ့နောက်ဆုံးမှာ2ဂိုးတကွနဲ့နိုင်သွားတာကြောင့်နီးပြအသက်အာဒတာအနေနဲ့နိုင်ပွဲမရသေးပဲဖြစ်နေပါတယ
်
ဒီမှာပဲ Liverpool ကလည်း Wolves ကိုအသိနဲ့စကားပြီးမြင်းပွားစရာဆုံးဖြတ်ချက်တွေနဲ့နောက်ဆုံးမှာတကူကိုမရှိနဲ့နိုင်ပြီးတော့ဒုတိယနဲ့တတိယနေရာကအဓိကပြိုင်ဘက်တွေကို73မတ်နဲ့74မတ်ဖြတ်ထားနိုင်လိုက်ပါတယ်ဒါကြောင့်ဒီနေ့ Premier League ပြိုင်ပွဲမှာ Liverpool Champion ဖြစ်မယ်ဆိုတဲ့ပြောဆိုမှုတွေလည်းပို့ပြီးတော့ခြေခြေလောင်းလောင်းဖြစ်လာနေပါတယ်။ Man City နီးပြ Guardiola ကတော့ Liverpool နဲ့ဆက်လီမတ်ပြတ်နေတာကြောင့် Liverpool ကိုလိုက်မီဖို့မဖြစ်နိုင်တော့ကြောင်းနဲ့ဒီနေ့ Premier League ဟာ Liverpool ရဲ့ဖလားပဲဆိုပြီးတော့ပြောလိုက်ပါတယ်။ဒါပေမဲ့ဘောလုံးရာသီကအခုမှတဝက်ပဲကျိုးသေးတာကြောင့် Guardiola ပြောသလို Liverpool ကိုလိုက်မီဖို့မဖြစ်နိုင်တော့ဘူးလား။ Liverpool အသေးအနေနဲ့ Champion ဖြစ်ပြီလို့ကြိမ်းစေပေါ့ပြောလို့ရနေပါပြီလား။ဒီပေါ်မှာအကစားကလောင်ရှင်ရဲ့အမြင်လေးကိုလည်းနားဆင်ကြည့်အောင်ပါ Soccer Follow Channel ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်ကတော့
ဒီကြောင့်မဖြစ်ဘူးလို့တော့မပြောနိုင်ဘူးနဲ့ဒီပေါ်မှာ Champion ဖြစ်ဖို့ကတော့တော်တော်လေးရာအများပါပြီလို့ထင်ပါတယ်။ဒီပေါ်မှာ Super Cup ကတည်ငြိမ်ပြီးတော့သူ့ကစားသမားတွေကအရင်ကကြက်ညီနေလို့အားလုံးတို့လူငယ်ကောင်းကပုံမှုပြီးတော့တစ်နေ့တစ်နေ့ပုံကောင်းလာတဲ့အတွက်ကြောင့်ဒီပေါ်မှာ Arsenal လိုရှုံးခွဲမရှိ Champion ဖြစ်သွားနိုင်မလားဆိုတော့ပဲဒီကြတာဆွေးနွေးကြမှာလို့ထင်
ဒါနဲ့ပတ်သက်ပြီးအာသာကလောင်ရှင်ကိုဇော်မျိုးတန်ရဲ့အမြင်ကရောဘယ်လိုရှိပါသလဲ
။ဒီပါဘူးချန်ပီယံဖြစ်ပြီးဆိုတာတူကြကြလားဆိုတော့ကျွန်တော်ပရီးမီးယားလိဂ်ကနေတမိုင်းကောင်းနဲ့ရှိပြီးပြောရတာဖြစ်ရတယ်။1995-96ဘောလုံးရည်တုန်းကတော့ဇန်နဝါရီလရောက်တဲ့အချိန်မှာလူကာဆယ်ကမန်ယူရဲ့12မတ်အသားနဲ့မှတ်ပြီးရအောင်ဥပအောင်ကူးတယ်ပေါ့။ဥပအောင်ရပြီးရာသီပိတ်တဲ့အချိန်ကျတော့မန်ယူက2မတ်အသားနဲ့သွားတာပေါ့။ဆိုတော့အဲ့ဒီစံလုံးနဲ့ချိန်ထိုးပြီးပြည့်ရလို့ရှိရင်တော့เนี่ยบอลโยยาเนี่ยเลบาบูแชมเปี้ยนဖြစ်ပြီသူอ่ะပြောဖို့အတွက်ကတော့แน่ๆเลยซ้อนနေပြီလို့ပြောတော့ဒီလိုလည်းပဲမရှိသူတွေကကြီးလိုက်တဲ့အခါကျတော့เลบาบูကတပွဲရော့အမိထားနဲ့လက်စားရဲ့စတုမတ်တာနေရဆိုတော့1995-96ဘောလုံးရာကြီးတုန်းကလို့ဖြစ်ရင်တောင်မှပဲเลบาบูแชมเปี้ยนဖြစ်ဖို့ကတော့တော်တော်လေးပြင်ကြတော့ရှိလို့ပြောပါမှာတော့အဲ့ဒါလည်းချုံပြီးပြောရမယ်လို့ရှိတော့เลบาบูแชมเปี้ยนဖြစ်ဖို့ကပြင်ကြတော့ရှိပြီစနေကြီးရတော့လို့ရှိတော့ကိုယ်တွေရတဲ့လုံလောက်တော့แชมเปี้ยนဖြစ်ဖို့ပြင်ကြသွားပြီဆိုတာဒီလိုလည်းကျွန်တော်ပြောလို့ပေါ့။ဂျာထဲမှာလီဗာပူးကလည်းနောက်တဲ့ပွဲတွေမှာအများကြီးကြံအောင်ပါဘူး။ကျွန်တော်ထောင်ကူကကိုပဲကကိုပဲချက်ဘောလုံးရပြီးတော့လို့ပြန်ဖြစ်မလာနိုင်ဘူးလို့လည်းပြောလို့တော့မရဘူးလို့ကျွန်တော်အဲ့လိုပဲပြောချက်ပ
ါ။ဘောလုံးရပြီးပြီးဖို့ပွဲစဉ်ထပ်ဝက်လောက်ဂျန်နေသေးတာကြောင့်လေဦးသွင်းချန်ပီယံဖြစ်ပြီလို့တကယ်ပဲပြောနိုင်ပြီလားဆိုတာကစိတ်ဝင်စားစရာပါ။1996တုန်းကရာသီထက်ဝက်ဂျိုဘီ23ပွဲကစားပြီးချိန်မှာညူကာဆောအသင်းဟာ12မှတ်အသာနဲ့ဥဆောင်ခဲ့ပေမဲ့နောက်ဆုံးမှာမန်ချက်စတာယူနိုက်တက်အသင်းက4မှတ်အသာနဲ့ချန်ပီယံဖြစ်ခဲ့မှုတဲ့အမှတ်တမ်းတော့ရှိခဲ့ပါတယ်။ပုံမှန်အားဖြင့်တော့ပရီးမီးယားလိဂ်ပွဲစဉ်တွေမှာနောက်ဆုံးပွဲစဉ်အထိအကျိတ်နဲ့ကစားပြီးအလဲအပြောင်းတွေအများပြားဖြစ်လေရှိတာကြောင့်ဒီတစ်ချိန်မှာရောမျောလင့်မထားတဲ့အလဲအပြောင်းတွေဘယ်လိုဖြစ်လာအောင်လဲဆိုတာကစိတ်ဝင်စားစရာတစ်ခုဖြစ်နေပါတယ်။သူတို့မျောလင့်မထားတဲ့အလဲပြောင်းတွေဖြစ်လာနိုင်အောင်ပါလားဒီပေါ်မှာအကစားကလောင်ရှင်ကုဇော်မျိုးတန်ကဘယ်လိုသုံးသပ်ပါသလဲ
ဒီလိုပြောင်းဖြစ်လာတဲ့အခါကျတော့ကျွန်တော်ပြောလို့ရတယ်ဒီလိုပြောတော့ဒါကြောင့်ပြင်လာတာဒါကြောင့်ပြင်လာတာလေကွာဒီရာသီသမောင်းတော့ပွဲတယ်ပေါ့ပွဲတယ်အပြီးရနေတယ်ဒီအနောက်ပြည်ကတော့ဒါကြောင့်ဥကြောင်းလာတာအ ီဘောရီနဲ့ပြည့်ရချင်းပြီးတော့ဗျာဘောရီနဲ့ပြည့်ရချင်းလည်းရမကလေးဘွဲလောက်ပြီးတယ်သူကအမပြေပြောက်ဆက်ပြီးဥတော်နေပါလေးဘွဲဆက်ရှိနေတော့ပါလေသူကအမပြေပြောက်ဥတော်နေပါတော့လည်းအဲ့လိုချင်းမျိုးမှာကျွန်တော်ဒီလမ်းစီးပြီးတော့လက်စာတော့ကြည့်လိုက်တဲ့အခါကျတော့သူကရှုံးမဲတွေကတော်လေးများနေတယ်ဒီရှုံးမဲတွေများနေတယ်ဆိုတော့အခုလက်စာကလေးရှိတယ်ဒီလိုရှိမှရမကြီးကြီးကြီးငါးဘွယ်ရှိမှတော့ဒီဖြားလိမှာလဲပြပြီးရတာဒီလက်နောက်ပိုင်းကာလာလိမှာကချန်ပီယံဖြစ်တဲ့အပင်ကလေးကများလို့ဆိုတော့ဒီပြန်ပြက်ကြည့်လို့ရင်ဒီဘွယ်လောက်ပြီးတဲ့ရှင်းခံတာအများတော့ဘူးသူကလက်စားလို့မကြီးကြီးတော့ဘာသာချုံမဲလို့မချုံဘူးဆိုတာဖြစ်လာနိုင်မှာဘူးဒါဒီစက်ပုံကြီးဒီစဉ်းစားလို့ဒီလိုရှိတော့စဉ်းစားမှာလည်းအဲ့လိုပြောင်းပြီးတော့ဖြစ်လာကြလဲပါဘူးဘုရားဟာစက်ပုံလုံးကြီးကမင်းရရနေတဲ့ခြူသွားနဲ့မင်းရရနေတဲ့စိတ်ကြံမျိုးလက်စာရုံမှန်ပြီးတော့ဒီနေ့ပေါ်မှာရနေတယ်လို့ယူမှာလူပါဘူးကအဲ့တောင်ဖြစ်လာတယ်အဲ့လိုမှမဟုတ်ဘူးလို့ဆိုတော့လူပါဘူးပဲချန်ပီယံဖြစ်ဖို့အဲ့လိုကျွန်တော်အဲ့လိုပြော
တယ်။နာမည်သက်ပြီးတော့အားသာကလောင်ရှင်ကိုကျော်ကျော်မျိုးဟန်ကတော
့အဲ့ဒီတုန်းကဒီနိုင်ယူကိုနီးစပ်ဆဲဆက်သွားတယ်ဆိုပေမဲ့နိုင်ယူရဲ့စူပါမှုပိုင်းကနီးစပ်ဆဲတဲ့ပါလွန်ပြီးတော့နောက်ပိုင်းမှာဗန်ရဲ့စကြပြင်းမှုတော့မခံနိုင်ခဲ့တော့ပါဘူး။အခုကတော့ဒီကလောင်အနေနဲ့ကပြင်းပြတဲ့ဇာတိတုန်းကအတွေ့အကြုံနဲ့သူ့သားသမားတွေကလည်းပြီးခဲ့တဲ့ရာသီချန်ပီယံတရဘူးလူပွဲအတွေ့အကြုံရှိကြရတယ်။ဒီဒီချိန်မှာတော့လီဗာပူးချေစော်ပြီးမန်စီးတီးကကျော်ဆက်တော်မျိုးလက်စာကကျော်ဆက်တော်မျိုးဖြစ်ဖို့အတော်လေးကိုဆဲကျင်းတယ်လို့ထင်တယ
်။ဒါပေမဲ့အခုလက်ရှိအနေထားမှာတော့လီဗာပူးသည်ဟာအမပေးစရာထိတ်မှာအနည်းဆုံးပြိုင်မှတ်တွေကို73မှတ်14မှတ်ဖြတ်ထားတာကြောင့်ဒီနေ့ကလီဗာပူးသည်ချန်ပီယံဖြစ်မယ်လို့အတော်များများကတော့တွက်နေကြပါတယ်။တကယ်လို့သာကျန်တဲ့အသင်းတွေချန်ပီယံမဖြစ်နိုင်တော့ပဲပြောနေကြတဲ့အတိုင်းလေဝူးသင်းသာချန်ပီယံဖြစ်မယ်ဆိုရင်တော့လေဝူးဟာနှစ်ပေါင်း30အကြာမှာအမှတ်ပေးချန်ပီယံစုကိုပထမဆုံးအကြိမ်ပြန်ရမှာဖြစ်သလိုသူတို့တစ်ကြိမ်တစ်ခါမှမရဘူးသေးတဲ့ပရီးမီးယားလိဂ်ဖလားကိုလည်းပထမဆုံးအကြိမ်ရမှာဖြစ်တယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးဖြတ်လိုက်ပါတယ်ကျမ
အားကစားတဲ့တွင်ကိုရနိုင်ကစူးစီးတင်ဆက်သွားတာပါရှင်။မနေ့ပြန်ကြရာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာဖြစ်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်တွင်တဲ့အချင်းချုပ်ကမဆူမြတ်မွန်ကပြောပြပေးပါအောင်။
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုနောက်ထပ်ဆက်လုပ်သွားမှာဖြစ်ပြီးတော့မဟာဗျူဟာမြောက်လက်နက်တစ်တမျိုးကိုလည်းမကြာခင်မှာထုတ်လုပ်မယ်လို့ကြေညာခဲ့ပါတယ်။သူသဘောနဲ့သူနျူကလ িয়ার နဲ့တာဝေးတုံးဆန်းသက်ပြစ်လွတ်မှုတွေရထားတာကိုအဆုံးသတ်တော့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ကကြေညာခဲ့ပြီးတော့နျူကလ িয়ার ကိစ္စဆွေးနွေးဖို့အတွက်အမေရိကန်ဘက်ကသဘောထားမပြော့ပြားမှုဆိုရင်ထိတ်လန့်တုံ့လောက်သွားစေမဲ့တုံ့ပြန်မှုကိုရင်ဆိုင်ရမယ်လို့လည်းချိန်ချောက်ခဲ့ပါတယ်။တော်မီတွေလောင်နေတဲ့ဩစတြေးလျနိုင်ငံက New South Wales နဲ့ Victoria ပြည်နယ်တွေမှာတော့နောက်ထပ်သေဆုံးသူ9ယောက်ထဲမှလည်းရှိနေပါဗျ။မီးတွေလောင်နေတဲ့နေရာမှာကားတွေလင်းမြန်တွေသွားလို့မရတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ထွက်လာလို့လည်းမရသလိုကယ်ဆယ်ရေးသမားတွေလည်းသွားလို့မရတဲ့အကြောင်း New South Wales မိသက်ကော်မရှင်နာမင်းကြီးကပြောပါတယ်။ပြည်နယ်ဝန်ကြီးချုပ်ကလည်းတော်မီကြောင့်အဆက်အသွယ်ပြတ်တောက်နေတဲ့ဒေသတွေနဲ့အဆက်အသွယ်ပြန်ရအောင်ကြိုးပမ်းနေပြီးတော့လာမယ့်သတင်းပတ်ကုန်မှာအခြေအနေပြန်ဆိုးနိုင်တဲ့အကြောင်းထပ်ပြီးတော့သတိပေးပါဗျ။အီရတ်နိုင်ငံဘက်ဒက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံဝင်းအပြင်မှာဒုတိယနေ့ဖြစ်ဆက်ပြီးစူဝေးဆန္ဒပြခဲ့ကြသူတွေကိုအမေရိကန်တပ်တွေကဒီကနေ့ဗုဒ္ဓဟူးနေ့မှာမျက်ရည်ရုပ်ပုံးတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။အမေရိကန်တန်ယုံလုံခြုံရေးကိုအားဖြည့်ဖို့ကူဝိတ်မှာတပ်ဆွဲထားတဲ့ Marine ကတပ်တားတရားကိုချက်ချင်းဆီလွှတ်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကနေအမေရိကန်စစ်သည်950ကိုလည်းအရှိအလယ်ပိုင်းကိုဆီလွှတ်မယ်လို့ကာကွယ်ရေးဝန်ကြီး Mark Esper ကကြေညာခဲ့ပါတယ်။ဟောင်ကောင်မှာတော့တစ်ဆန်းတရနေ့တိုင်းပြုလုပ်နေကြအစိုးရဆန့်ကျင်ဆန္ဒပြပွဲချီတက်ပွဲတွေမှာရဲတွေကမျက်ရည်ရိုပုံးတွေတုံးပြီးတိုက်ခတ်လူစုခွဲခဲ့ပါတယ်။ထောင်တောင်းချီတဲ့ဆန္ဒပြသူတွေထဲမှာကလေးငယ်နဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်ရှင်
။တရင်အချင်းချက်ကမဆုမြတ်မောင်ကျင်းညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးတော့အသံဖန်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA American အသံရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9680နဲ့လိုင်းဒိုမီတာ48 kHz 6350တို့ကနေဖိုင်ယူနာဆင်နေပါတယ်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါသေးရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန္ဒာပ
This program has come to you from the Voice of America, Washington.